Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် April 14ရက်နေ့တောက်ကြနေမနေ့ဖက်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကြော်ပါခင်ဗျာဒီကနေ့အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်းပါရှင်ကျမခင်မြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲအတူပြောပြပေးပါပါပစီကြီးကြီးရွာမှာလူပေါင်း150ကျော်တေဆုံးကြရတဲ့လေချောင်းတိုက်ခိုက်မှုကထိတ်လန့်စရာကောင်းကြောင်းနဲ့ပြဿနာအလုံးကိုငြိမ်းချမ်းစွာဖြေရှာဖို့အိန္ဒိယကတိုက်တွန်းလိုက်ပါတယ်ဒီလိုအရသားတွေပေါ်မှာပြစ်မှတ်ထားတိုက်ခိုက်မှုကိုစင်ကာပူကလည်းရှုံချလိုက်ပါတယ်အမေရိကန်ထောက်လှမ်းရေးဆိုင်စတဲ့နေပေါက်ကြမှုမှာတာဝန်ရှိသူတွေကိုတော့ချက်တပြေးနေမှာပဲဖမ်းဆီးလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဇော်မိုးကျော်
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လင်းသွားမှာပါခင်ဗျာ
PGS ကြောင်းနဲ့၃ကြောင်းတက်လာတယ်တက်လာပြီးတဲ့ခါကျတော့ဒီဟာတွေကိုဝင်ရမရှိတော့ခရအကြောင်းနေလည်းပါသွားတယ်အိမ်ကျော်လာ30လောက်တော့ပါသွားတာအဲ့နေကြောင်းတက်အဲ့စစ်တပ်နဲ့ပေါင်းတယ်
ကရင်ပြည်နယ်မြဝတီဘက်မှာ KNL PDF ပူပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီနဲ့နေကြားဆောင်တပ်ပူပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးစစ်ကောင်စီနဲ့နေကြားဆောင်တပ်တွေကကျေးရွာတွေကိုမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်မကြာမီပဲအပြည့်အစုံကိုတင်ပြပေးပါမယ်အဲ့ဒီနောက်ကံပလူမြို့နယ်ပစီကြီးကျေးရွာလေကြောင်းတိုက်ခိုက်မှုဟာစစ်ရာဇဝင်မှုမြောက်တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတမ်မာကြီးဦးကျော်မိုးထွန်းကပြောဆိုခဲ့ပါတယ်ဒါအပြင်စင်ကာပူနဲ့မလေးရှားမှာရှိတဲ့မြန်မာအလုပ်သမားတွေတက်တန်းတိုးရောင်မှာလည်းလိမ်လည်မှုရှိနေတယ်လို့ပြောဆိုတာတွေရှိပါတယ် WHO ရဲ့85နှစ်မြောက်နေ့မှာအချိန်ကာလမှာကမ္ဘာ့ကျန်းမာရေးအခြေအနေစတဲ့မြန်မာနဲ့ကမ္ဘာကသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ပြသွားမှာဖြစ်ပါတယ်အဲ့ဒီနောက်မှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကျန်းမာရေးအစီအစဉ်နဲ့တိုင်းရင်းသတင်းလှော်စတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းဇက်တိုက်ထုတ်လင်းပေးအောင်မှာဖြစ်ပါတယ်အခုတော့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်ဇော်မိုးကျော်တို့တင်ပြပေးပါမယ်
စကိုင်းတိုင်းကံမလူမျိုးနဲ့ပစီကြီးချေးရွာမှာစစ်ကောင်စီရဲ့ April 17ရက်လေကြောင်းတိုက်ခိုက်မှုကြောင့်လူပေါင်း150ကျော်တေဆုံးကြရတဲ့အကြမ်းဖက်မှုဟာထိတ်လန့်စိုးရင်စရာကောင်းကြောင်းနဲ့ပြဿနာအလုံးကိုငြိမ်းချမ်းစွာဖြေရှာဖို့အတွက်အိန္ဒိယအစိုးရကချက်တပြေးနေမှာပန်ကြားလိုက်ပါတယ်မြန်မာပြည်သူတွေဟာအိန္ဒိယရဲ့အိန္ဒိယချင်းမိတ်ဆွေတွေဖြစ်တဲ့အတွက်ဘယ်အလုံးကအကြမ်းဖက်မှုတွေကိုရက်စဲပြီးပြဿနာအလုံးကိုငြိမ်းချမ်းစွာဖြေရှာကြဖို့အိန္ဒိယကထပ်တလဲလဲတိုက်တွန်းနေတာဖြစ်ကြောင်းအိန္ဒိယနိုင်ငံခြားရေးဌာနပြောခွင့်ရအရင်တန်းဘက်ချီကသတင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာနိုင်ငံမှာငြိမ်းချမ်းတည်ငြိမ်မှုနဲ့ဒီမိုကရေစီလမ်းပေါ်ပြန်ပြီးလျှောက်ဖို့လည်းထပ်မံတောင်းဆိုကြောင်းပြောပါတယ်ဒီတိုက်ခိုက်မှုကြောင့်တေဆုံးရသူအရေအတွက်ကိုအတိအကျမသိရသေးပေမဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကတော့အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူပေါင်း165ယောက်တေဆုံးပြီးအယောက်30ကျော်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်မြန်မာနိုင်ငံမှာ2021စစ်တပ်အာဏာသိမ်းရခြင်းကစပြီးမြန်မာစစ်ကောင်ဆောင်ရဲ့လုပ်ရက်ကိုအိန္ဒိယဘက်ကဝေဖန်မနာမျိုးတိတ်မရှိခဲ့ပါဘူး။အိန္ဒိယဟာလက်နက်ကိုင်အဖွဲ့ရရှိနေတဲ့မြန်မာနဲ့နေချင်းထိစပ်နေတဲ့သူ့ရဲ့မြောက်ပိုင်းပြည်နယ်တွေလုံခြုံရေးကိုစိုးရိမ်နေတယ်လို့သူ့ဘက်ကနေဖိအားတစုံတရာပေးတာဟာမြန်မာစစ်ကောင်ဆောင်ကိုပြိုင်ဘက်တရုတ်စီကိုတွန်းပို့တယ်လို့ဖြစ်သွားမှာကိုစိုးရိမ်နေတာဖြစ်ပါတယ်။အိန္ဒိယအစိုးရဟာစစ်ကောင်စီနဲ့မြန်မာနိုင်ငံဒီမိုကရေစီရေးဆွေးနွေးဖို့အတွက်နှီးလန်းတွေရှာနေတယ်လို့အိန္ဒိယအရှေ့မြောက်ပိုင်းကမီဇိုရန်လိုပြည်နယ်မျိုးတွေမှာလာရောက်ပြီးခိုးလုံနေတဲ့မြန်မာဒုက္ခသည်တွေရဲ့ပြဿနာတွေကိုပါဖြေရှင်းနိုင်ဖို့အတွက်ကြိုးစားနေတာဖြစ်ပါတယ
်လူရာနဲ့ချီတည်ဆုံခဲ့ရတဲ့ကမ်ဘလူးပစိကြီးကျေးရွာလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးကန့်ကွက်ရှုံချတဲ့နိုင်ငံတွေထဲမှာအာဆီယံအဖွဲ့ဝင်စင်ကာပူနိုင်ငံလည်းပါဝင်လာပါတယ်အရာသားတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့ဘယ်လိုတိုက်ခိုက်မှုမျိုးကိုမဆိုပြစ်တင်ရှုံချပြီးခွင့်လွှတ်နိုင်မှာမဟုတ်ဘူးလို့စင်ကာပူနိုင်ငံသားရဲ့ဝန်ကြီးဗီဗီယန်ဘာလာခရစ်ချနန်ကကြာတာပတင်းနေ့တုန်းမှာပြောဆိုလိုက်ပါတယ်။စကိုင်းတိုင်းကမ်ဘလူးမြို့နယ်တဲကပစိကြီးချေးရွာမှာပြီးခဲ့တဲ့အင်္ဂါနေ့ကစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အပြစ်မဲ့ပြည်သူ168ဦးထက်မနည်းသေဆုံးခဲ့ပြီးဒဏ်ရာရသူအများအပြားရှိခဲ့တာဖြစ်ပါတယ်။ဒီအတွက်အင်ဒိုနီးရှားနိုင်ငံကအာဆီယံဥက္ကဋ္ဌအနေနဲ့ပြင်းပြထန်ထန်ရှုတ်ချကြောင်းထုတ်ပြန်ခဲ့ပြီးဒီထုတ်ပြန်ချက်ကိုလည်းစင်ကာပူနိုင်ငံကထောက်ခံတယ်လို့စင်ကာပူနိုင်ငံသားရဲ့ဝန်ကြီးကသူ့ရဲ့လူမှုကွန်ရက်ဆာမျက်နှာမှာရေးသားပါတယ်အာဆီယံရဲ့ထုတ်ပြန်ချက်မှာအ ਨੇ စုံလူဒါဇင်နဲ့ချီတည်ဆုံးခဲ့တယ်လို့ဖော်ပြထားပြီးအကြမ်းဖက်မှုလုပ်ရတဲ့အထူးသဖြင့်အရသားတွေပေါ်ကျူးလွန်တာတွေကိုရပ်တန့်မှုတောင်းဆိုထားပါတယ်စင်ကာပူနိုင်ငံသားရဲ့ဝန်ကြီးရဲ့ပြောဆိုချက်မှာတော့ဒီတိုက်ခိုက်မှုတွေအတွက်အထူးစိုးရိမ်ကြောင်းနဲ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အကြမ်းတဲကိုငြိမ်းချမ်းစွာဖြေရှင်းရေးအတွက် အင်ဒိုနီးရှားအပါအဝင်အခြားအာဆီယံနိုင်ငံအဖွဲ့ဝင်တွေနဲ့မိတ်ဖက်နိုင်ငံတွေနဲ့လက်တွဲလှုပ်ဆောင်ဖို့ကတိကဝတ်ပြုတယ်လို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာရေရှိတည်တံ့ခိုင်မြဲပြီးချင်းချားနဲ့အဖြေကိုရှာဖို့အားလုံးပါဝင်တဲ့အမျိုးသားအဆင့်ဆွေးနွေးပွဲတွေလှုပ်ဆောင်ဖို့အာဆီယံကြီးညာချက်မှာလည်းထည့်သွင်းတိုက်တွန်းထားပါတယ်
။တရုတ်နိုင်ငံကိုရောက်နေတဲ့ဘရာဇီးသမ္မတလူးဝစ်အင်နာစီယိုလူလာဒါဆီလ်ဗာကဘရာဇီးဟာကမ္ဘာအခင်းချင်းတဲ့ကိုပြန်ပြီးရောက်လာပြီလို့ပြောကြလိုက်ပါတယ်။ဒါဟာဘရာဇီးနိုင်ငံကကုန်သွယ်ဆက်ဆံရေးပို့အကောင့်လုံးမှာနဲ့ယူကရိန်းငြိမ်းချမ်းရေးအတွက်ပံ့ပိုးလှုပ်ဆောင်မှုတွေကိုရည်ညွှန်းပြီးတော့ပြောဆိုလိုက်တာလည်းဖြစ်ပါတယ်
။ O Brasil está de volta com a disposição de contribuir novamente
para ဖွံ့ဖြိုးတိုးတက်မှုရှိတယ်လို့မျှတမှုရှိပြီးတဘောဝန်ကျင်ဆိုင်ရာရည်ရှိတည်တံ့မဲ့ကမ္ဘာကြီးဖြစ်လာအောင်တိစောက်နေတာတွေမှာတက်တက်ကြွကြွအပါဝင်ဖို့အတွက်ဘရာဇီးပြန်လာပါပြီလို့သမ္မတလူလာဒါဆီလ်ဗာကပြောသွားတာပါသမ္မတဟောင်းဂျယ်ရယ်ဘိုဆိုနာရိုလက်တဲ့၄နှစ်တာကာလအတွင်းအထူးကြံဒီပါဖြစ်ခဲ့ရတဲ့ဘရာဇီးနိုင်ငံကိုပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ကြိုးစားနေတဲ့လက်ဝဲရင်းသမ္မတလူလာဒါဆီလ်ဗာဟာဗိုလ်တပုနေညပိုင်းမှာရှန်ဟိုင်းကိုရောက်လာတာဖြစ်ပါတယ်ဂျယ်ဇပရင်းနေကတော့သူ့ရဲ့နိုင်ငံရေးမိတ်ဖက်သမ္မတဟောင်းတဦးဖြစ်သူဒီလ်မာရူဆက်ကိုဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကတို့ပါဝင်တဲ့ BRICS အဖွဲ့ရဲ့တရုတ်ခြေဆိုင် NDB ဘဏ်ဥက္ကဋ္ဌအဖြစ်နဲ့ခန့်တဲ့အခမ်းအနားကိုတက်ရောက်ခဲ့ပြီးတော့အရင်ကကမ္ဘာရဲ့အရေးကြီးဆုံးဆုံးဖြတ်ချက်တွေမှာမပါဘဲဖြစ်နေတဲ့ဘရာဇီးဟာအခုတော့နိုင်ငံတကာစင်မြင့်ပေါ်ကိုပြန်ရောက်လာပြီလို့သမ္မတလူလာကပြောကြားခဲ့တာဖြစ်ပါတယ်။လူလာဟာတောက်ကြံနေမှာတော့ရှန်ဟိုင်းကနေဘေကျင်းကိုသွားရောက်ပြီးတရုတ်သမ္မတရှီကျင်ပင်နဲ့တွေ့ဆုံမှာဖြစ်ပြီးတော့ကုန်သွယ်ရေးကိစ္စရပ်တွေအပြင်ယူကရိန်းအရေးကိုလည်းဆွေးနွေးမယ်လို့ခန့်မှန်းကြပါတယ်။တရုတ်နဲ့ဘရာဇီးတို့ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ရင်းနှီးတဲ့ဆက်ဆံရေးရှိတဲ့အတွက်အနောက်နိုင်ငံတွေကစိုးရိမ်နေကြပေမဲ့သူတို့နှစ်နိုင်ငံကတော့ယူကရိန်းရေးနဲ့ပတ်သက်ပြီးဂျောင်းဝင်ဆောင်ရွက်သူတွေအဖြစ်နဲ့ရပ်တည်နေကြတာလည်းဖြစ်ပါတယ်။
တာလီဘန်အုပ်ချုပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံရဲ့အခြေအနေတွေကိုပြန်လည်သုံးသပ်ဖို့နဲ့လိုအပ်တဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပြုလုပ်ဖို့အတွက်ရုရှားတရုတ်အပါအဝင်ဒေသတွင်းနိုင်ငံတွေရဲ့နိုင်ငံခြားရေးဝန်ကြီးတွေအစည်းအဝေးကိုဂျာတာပရင်းနေမှာဥဘက်ကစ္စတန်နိုင်ငံမှာကျင်းပနေပါတယ်။တာလီဘန်အစွန်းရောက်တွေကအမျိုးသမီးတွေကိုကန့်တတ်ချုပ်ချယ်မှုဇက်တိုက်လှုပ်ဆောင်နေပြီးကုလသမဂ္ဂအဖွဲ့အစည်းတွေမှာအာဖဂန်အမျိုးသမီးတွေအလုပ်လုပ်ကန်ခွင့်ကိုပိတ်ပင်ခဲ့ပြီးတဲ့နောက်မှာကုလသမဂ္ဂကအာဖဂန်တွေကသူ့ရဲ့လုပ်ငန်းတွေကိုပြန်လည်သုံးသပ်နေချိန်မှာပဲဒီညီလာခံကိုကျင်းပတာဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုတာလီဘန်နိုင်ငံခြားရေးဝန်ကြီးအမီယာခန်မူတာကီလက်တက်ရောက်ပြီးသူ့ကိုဥဘက်ကစ္စတန်တာဝန်ရှိသူတွေကနွေးနွေးထွေးထွေးကြိုဆိုတယ်လို့ Twitter မှာရေးသားထားပါတယ်။သူဟာရုရှားအပြင်အာဖဂန်နိုင်ငံရဲ့အိန္ဒိယ6နိုင်ငံဖြစ်တဲ့တရုတ်၊ပါကစ္စတန်၊အီရန်၊တာဂျီကစ္စတန်၊ဥဘက်ကစ္စတန်တာကမနစ္စတန်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ရုရှားနိုင်ငံခြားရေးဝန်ကြီးဌာနရဲ့ဗိုလ်ထူးနေထုတ်ပြန်ချက်မှာတော့ဒီဆွေးနွေးပွဲဟာဒေတာရင်းစီဝါရေးပူးပေါင်းဆောင်ရွက်မှုတည်ယူပို့ဆောင်ရေးနဲ့စွမ်းအင်ဂန္ဓာတွေကိုအဓိကဆွေးနွေးမယ်လို့ပြောဆိုထားပါတယ်။တာလီဘန်နဲ့အမျိုးသမီးတွေကိုနိုင်ငံရေးမှာပါဝင်တာကိုပိတ်ပင်တားမြစ်တာနဲ့ပတ်သက်ပြီးတရုတ်နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဝမ်ပင်ပင်ကတော့တရုတ်အစိုးရအနေနဲ့အမျိုးသမီးတွေအထိုင်အလျောက်ပါဝင်နိုင်တဲ့အလဲအလတ်လမ်းစဉ်မူဝါဒကိုသာထောက်ခံကြောင်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ
်။ VOA American တာမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24kHz 12.13MHz ไลโดมิเตอร์ 40 kHz 4133ညไลโดมิเตอร์ 51 kHz 5895နဲ့ไลแลมิเตอร์190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရုရှားကယူကရိန်းစီကနေ2014မှာတိမ့်ပိုက်ထားခဲ့တဲ့ Crimea ဒေသမှာရောရုရှားကသူ့ဒေတာတွေဖြစ်နေချိန်ညားထားတဲ့ယူကရိန်းအရှေ့ပိုင်းကတခြားနေမီရီကကနေပါရုရှားတပ်တွေရုတ်သိမ်းပြေးဖို့အတွက်ယူကရိန်းကချက်တပရီနေမှာတောင်းဆိုလိုက်ပါတယ်။ရူမေးနီးယားနိုင်ငံဘူခါရက်စ်မှာပထမဦးဆုံးကျင်းပတဲ့ပင်လယ်နဲ့ဒေတာလုံခြုံရေးဆိုင်ရာညီလာခံမှာယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရိုကူလီဘာကအခု14လတည်းရောက်လာပြီဖြစ်တဲ့ရုရှားရဲ့ယူကရိန်းကိုကျူးကျော်မှုဟာဥရောပဒေတာအလဲပိုင်းအတွက်တွေးထွက်တန်းရုံအနာတစ်ခုဖြစ်ကြောင်းနဲ့နိုင်ငံတကာကလည်းအတိအမှတ်ပြုထားတဲ့ယူကရိန်းပိုင်နယ်နိမိတ်အတွက်လေးစားချက်အမှဖြစ်တောင်းကြောင်းရုပ်တံနဲ့ပြောကြားလိုက်တာဖြစ်ပါတယ်။နိုင်ငံအလုံးဟာကုလသမဂ္ဂဗရင်ဂျင်အတိုင်းလိုက်နာချက်အမှဖြစ်ပြီးတော့ခရိုင်းမီးယားဟာယူကရိန်းပိုင်နဲ့ဖြစ်တဲ့အတွက်ယူကရိန်းလက်ကိုပြန်ပြီးပေးရမှာဖြစ်ကြောင်းလဲနိုင်ငံပေါင်း90ကကိုယ်စားလှယ်တက်ရောက်လာတဲ့ဒီရူမေးနီးယားမှာကျင်းပတဲ့ညီလာခံမှာနိုင်ငံခြားရေးဝန်ကြီးကူလီဘာကပြောကြားလိုက်တာဖြစ်ပါတယ်။ တစ်ချိန်တည်းမှာပဲရုရှားတပ်တွေဟာသူတို့သိမ်းပိုက်ထားတဲ့ယူကရိန်းတောင်ပိုင်းကခါဆင်မြို့မှာ2020မတ်လကနေနိုဝင်ဘာလအတွင်းနှိပ်စက်ညှဉ်းပန်းတဲ့ဌာနတစ်ခုကိုဖွင့်လှစ်ပြီးဆောင်ရွက်ခဲ့တယ်လို့ Human Rights Watch လူခွင့်ရေးအဖွဲ့ကလည်းဆွဆွဲပြောဆိုလိုက်ပါတယ်။ American နိုင်ငံရဲ့ဝန်ကြီး Lloyd Austin ကတော့ပန်ဒဂန်စစ်ဌာနချုပ်မှာဗုဒ္ဓဟူးနေ့ကယူကရိန်းဝန်ကြီးချုပ်ဒနက်ရှမာဟာနဲ့တွေ့ဆုံပြီးတော့ယူကရိန်းအရေးပံ့ပိုးမှုဆန္ဒတွေကိုဆွေးနွေးခဲ့ပါတယ
်။စာမျက်နှာရာနဲ့ထီတဲ့ American စစ်ထောက်လှမ်းရေးစာရွက်စာတမ်းတွေပေါ့ကြားမှုနဲ့ Massachusetts အမျိုးသားအစောင့်တပ်ဖွဲ့လေတပ်ကအသက်22နှစ်အရွယ်အမျိုးသားတဦးကိုကြာသပတေးနေ့မွန်လွယ်ပိုင်းကဖမ်းဆီးခဲ့ကြောင်း American ပြည်ထောင်စု၈နှစ်ချုပ်မီရက်ဂါလန်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဖမ်းဆီးခံရသူဟာJet Dog Club တရှိယာဆိုသူဖြစ်ပြီးသူ့ကို Massachusetts ခရိုင်တရားရုံးမှာကနဦးရုံးထုတ်ဖို့ရှိနေပြီးရုံးထုတ်မဲ့နေ့ကိုတော့အတိအကျထုတ်ဖို့ပြောကြားထားခြင်းမရှိသေးပါဘူးသူ့ကို Massachusetts ပြည်နယ် Northern Time မြို့ကနေအိမ်မှာတာတာပရင်းနေမွန်လွယ်ပိုင်းကတစုံတရာခုခံမှုမရှိဘဲဖမ်းဆီးထိန်းသိမ်းနိုင်ခဲ့တဲ့အကြောင်း Federal စုံစမ်းထောက်လှမ်းရေးဘူရို FBI ကထုတ်ပြန်ပါတယ်စုံစမ်းစစ်ဆေးမှုတွေအတွက်ဆက်လက်လှုပ်ဆောင်နေပြီးသူနေထိုင်ရာအိမ်မှာရှာဖွေသိမ်းဆည်းတာတွေဆက်လက်လှုပ်ဆောင်နေတယ်လို့ဆိုပါတယ်တရှိယာကိုနိုင်ငံတော်ကာကွယ်ရေးဆိုင်ရာထိတ်တန့်လျော့ဝဲစာတမ်းတွေကိုခွင့်ပြုချက်မရဘဲထိမ့်သိမ်းထားခြင်းထိမ့်သိမ်းခြင်းနဲ့ဖြန့်ဝေခြင်းဆက်ဆက်ပြီးဖမ်းဆီးတာလို့ရှိနေချုပ်ဂါလန်ကပြောရှိပါရယ်လျော့ဝဲအဥပဒေအရသူ့ကိုဖက်ဒရယ်အဆင့်နဲ့ပြစ်မှုထောင်ဒဏ်10နှစ်အထိချနိုင်တယ်လို့ဆိုပါရယ်ဆော်ရွက်စံတမ်းပေါက်ချမှုကအမေရိကန်တို့ဆယ်စုနှစ်တစ်ခုအတွင်းမှာအဆိုးဝါးဆုံးလုံခြုံရေးပေါက်ချမှုအဖြစ်မှတ်ယူနိုင်ပေမဲ့သမ္မတဘိုင်ဒန်ကတော့စိုးရင်ကြောင်းတာပြောခဲ့ပြီးတခြားကြီးမားတဲ့အကျိုးဆက်တွေဖြစ်လာပွဲမရှိဘူးလို့အိုင်ယာလန်ကိုတုံးရကြခီးသွန်းနေတုန်းမှသတင်းတောက်တွေကိုပြောဆိုခဲ့ပါတယ
်။နော်ဝေးဆိုကသူ့နိုင်ငံမှာတာဝန်ထမ်းဆောင်နေတဲ့ရုရှားတပ်တမန်15ရောက်ကိုကျက်တပရီနေမှာနှင်ထုတ်လိုက်ပါတယ်။သူတို့ဟာနော်ဝေးနိုင်ငံအော့စလိုကရုရှားတပ်ရုံမှာအမှုထမ်းနေစင်မှာပဲတရှို့လုပ်မယ်လို့တန်တရားရှိတဲ့အတွက်နှင်ထုတ်တာလို့ပြောပါတယ်။ဒါကနော်ဝေးနိုင်ငံမှာရုရှားရဲ့ထောက်လှမ်းမှုနဲ့ချင်းသွောင်းအောင်နဲ့ဒီလိုထောက်လှမ်းတာကိုတုံ့ပြန်နေနေနဲ့အရေးယူလိုက်တာဖြစ်ကြောင်းနော်ဝေးနိုင်ငံခြားရေးဝန်ကြီးအနီကန်ဟူဖက်ကပြောကြားလိုက်ပြီးတော့ဒါဟာနော်ဝေးအမျိုးသားအကျိုးစီးပွားလုံခြုံမှုအတွက်ဖြစ်တယ်လို့ပြောပါတယ်။ဒီရုရှားတန်တမန်တွေဟာတန်တမန်ကျင့်ဝတ်နဲ့မညီချောင်းနဲ့သူတို့အနေနဲ့နော်ဝေးကနေအချိန်တိုတွင်ထွက်ခွာမှာဖြစ်ကြောင်းပြောပါတယ်။ထောက်လှမ်းရေးအရာရှိတွေကိုနော်ဝေးဗီဇာရှောက်ရင်ပြီးတော့မှမဟုတ်ဘူးလို့လည်းပြောပါတယ်။နော်ဝေးနိုင်ငံနေနဲ့ရုရှားနဲ့တန်တမန်ဆက်ဆံရေးကိုပုံမှန်ပဲရှိစေခြင်းနဲ့အတွက်ရုရှားတန်တမန်တွေကိုနော်ဝေးကကြိုးဆိုကြောင်းပြောပါတယ
်။ရုရှားသမ္မတဗလာဒီမာပူတင်ကိုစန့်ကျင်နေတဲ့ရုရှားနိုင်ငံတွေကအထင်ရှားဆုံးအတိုက်ခံနိုင်ငံရေးသမားအလက်ဇီနာဗယ်နီဟာထောင်ထဲမှာစံပြတဲ့ဝေဒနာတစ်မျိုးခံစားနေရပြီးနှစ်ပတ်အတွင်းကိုအလေးချိန်18ပေါင်ကျော်ကျသွားခဲ့တယ်လို့သူရဲ့ပြောရေးဆိုခွင့်ရှိသူအမျိုးသမီးကပြောဆိုပါတယ်။သူဟာတဖြည်းဖြည်းချင်းခံစားရတဲ့အစိတ်တစ်မျိုးတင့်ထားတာဖြစ်နိုင်တယ်လို့လည်းသူကပြောဆိုပါတယ်။နော်ဗယ်ဒီကိုမော်စကိုမြို့အရှေ့ဘက်115မိုင်လောက်အကွာမှာရှိတဲ့မဲလက်ကိုဗိုမြို့ကအမြင့်ဆုံးလုံခြုံရေးတွေတင်းကျပ်ထားတဲ့ IK6 ပြစ်မှုဆိုင်ရာအကျဉ်းတောင်မှာထိန်းသိမ်းထားပါတယ်။အဲ့ဒီမှာတောက်ကြနေညပိုင်းကအရေးပေါ်လူနာတင်ရင်ခေါ်ခဲ့ရတယ်လို့ပြောရေးဆိုခွင့်ရှိသူ Kia Ramesh က Twitter လူမှုကွန်ရက်မှာဗီဒီယိုနဲ့ပြောဆွခဲ့ပါတယ်။ဘိုင်းနာတဲ့ဝေဒနာကိုရုတ်တရက်ဖြစ်ပေါ်ခဲ့တယ်လို့ဆိုပါတယ်။ virus ပိုးတစ်ခုအတွဲပရိစေဝဇီးတွေနဲ့ကုသခံယူခဲ့ရပြီးနောက်ဇန်နဝါရီလတည့်တုန်းကအလားတူဘိုင်းနာတာဝေဒနာကိုခံစားရဘူးတယ်လို့လည်းပြောဆွပါတယ်။အရင်တုန်းက Navigio ထောင်ဆရာဝန်တွေကအမိထုတ်မပြောတဲ့ဇီးတွေထိုးခဲ့ဘူးတဲ့အတွက်အစိတ်သင့်တဲ့ဇီးတွေထိုးတာဖြစ်နိုင်ကြောင်းထက်သွင်းစဉ်းစားဖို့လိုတယ်လို့သူရဲ့ပြောရေးဆိုခွင့်ရှိသူကပြောဆွထားပါတယ်။တဲ့ရင်တွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ် VOA ရဲ့တောက်ကြနေမနေ့ပဲအတန်လွင်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုတော့တင်ပြပို့ချက်တဲ့တင်ဆောင်ပါတွေကိုဥစွာတင်ဆက်ပါအောင်မယ်ပထမဦးဆုံးအနေနဲ့ကတော့စကိုင်းတိုင်းပစီကြီးကျေးရွာတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးကုလသမဂ္ဂလူညုံရေးကောင်စီမှတာတာပရင်းနေ့တကားပိတ်ဆွေးနွေးခဲ့ကြပြီးတော့ကုလသမဂ္ဂဆိုင်ရာဗြိတိန်တန်အမကြီးကဒီတိုက်ခိုက်မှုကိုပြင်းပြင်းထန်ထန်ရှုတ်ချခဲ့ပါတယ်အခုလိုမြန်မာစစ်တပ်ကတိုက်ခိုက်မှုဟာရာဇဝဲမှုမြောက်တယ်လို့လူသားမျိုးနွယ်တို့အပေါ်မှာကျူးလွန်တဲ့ရာဇဝဲမှုဖြစ်ပြီးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ပြတ်ပြတ်သားသားဆောင်ရွက်ချက်တွေလှုံ့ဆော်ဖို့မြန်မာအံပတ်ကြီးဦးကျော်မိုးထွန်းကတောင်းဆိုလိုက်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးအပြည့်အစုံကိုတော့ကိုရန်နိုင်ကပြောပြပေးမှာပ
ါစကိုင်းတိုင်းကမ်းလူမျိုးနွယ်ကပစီကြီးကျေးရွာပေါ်မှာစစ်ကောင်စီတပ်တွေရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လူတရားကျော်တေဆုံးခဲ့တဲ့ကိစ္စကိုလူမျိုးရေးကောင်စီမှမနေ့ချာတာပရင်းနေ့မနက်ပိုင်းကတကပိတ်ဆွေးနွေးခဲ့ကြပါတယ် ဒီတိုက်ခိုက်မှုဟာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းရဲသားတွေအများဆုံးသေဆုံးခဲ့ရတဲ့တိုက်ခိုက်မှုဖြစ်တယ်လို့လုံခြုံရေးကောင်စီမှဆွေးနွေးပွဲကိုဦးဆောင်စီစဉ်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာပြတိန်တမ်းမကြီးဘာဘရာဝုဒ်ဘော့ကပြောကြားလိုက်ပြီးတော့ဒီတိုက်ခိုက်မှုကိုလည်းပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ
် The military doesn't deny this. They've admitted that they carried out the massacre.
မြန်မာစစ်တပ်ကဒီလိုလူတွေအစုလိုက်ပြုံလိုက်တိုက်ဆုံခဲ့တဲ့တိုက်ခိုက်မှုကိုမငြင်းဆန်ပဲသူတို့လုပ်ခဲ့တယ်လို့ဝန်ခံခဲ့ပါတယ်။အခုလိုမြန်မာစစ်တပ်ဖက်ကလက်နက်မဲ့ကလေးငယ်တွေနဲ့အရက်သားပြည်သူတွေကိုတရေဘောကြောင်စွာတိုက်ခိုက်ခဲ့တဲ့အပေါ်ဗြိတိန်နိုင်ငံအနေနဲ့ပြင်းပြင်းထန်ထန်ရှုံချပါတယ်။ဒါကနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ဘယ်လို့မှကာကွယ်လို့မရပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီအနေနဲ့ပြစ်တင်ရှုံချပြီးတော့လုံခြုံရေးကောင်စီကချမှတ်ထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုအပြည့်အဝအကောင့်ထဲပို့ဖို့တောင်းဆိုတင်တယ်လို့ယုံကြည်ပါတယ
်ဒီတိုက်ခိုက်မှုပေါ်မှာလုံခြုံရေးကောင်စီကပြစ်တင်ဝေဖန်တဲ့ကြေညာချက်မထုတ်ပြန်နိုင်တဲ့အပေါ်မှာလည်းသူ့အနေနဲ့စိတ်မကောင်းဖြစ်မိတယ်လို့စိုးရိမ်မိတယ်လို့လည်းပြောပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှာအလုံးသဘောတူညီမှုရတဲ့အထိစူးစမ်းသွားမယ်လို့လည်းဗြိတိန်သမ္မတကြီးဘာဘရာဝုဒ်ဘော့ကသတင်းတောက်တွေကိုပြောပါတယ်ဒါပြင်မြန်မာစစ်ကောင်စီဘက်ကမြန်မာပြည်သူတွေအပေါ်မှာဖိနှိပ်နေတာတွေကိုတာဝန်ခံမှုရှိလာအောင်ဗြိတိန်နိုင်ငံအနေနဲ့လုံနိုင်သမျှဆက်ပြီးတော့လှုပ်သွားမယ်လို့လည်းပြောပါတယ်။သခိုင်းတဲ့ပစီကြီးကြေးရွာကိုဧပြီလ17ရက်နေ့ကစစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်လေရင်တွေရဟရင်တွေတုံးပြီးတော့တိုက်ခိုက်ခဲ့တာကြောင့်ကလေးငယ်တွေပါဝင်အရသား168ယောက်ထပ်မင်းနဲ့သေဆုံးခဲ့တာပါ။စစ်ကောင်စီရဲ့ဒီတိုက်ခိုက်မှုဟာစစ်ရသွုံးမှုမြောက်တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအတမ်းမကြီးဦးကျော်မိုးထွန်းကပြောလိုက်ပါတယ်
။ This heinous crimes of the military junta clearly constitutes war crimes.and crimes against humanity
ဒီမှာစစ်တပ်ရဲ့လွန်ဆက်ဆုပ်ယွန်းရှာပွဲကောင်းတဲ့ရာဇဝတ်မှုတွေဟာစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်ရေးပေါ်မှာကျူးလွန်နေတဲ့ရာဇဝတ်မှုတွေဆိုတာရှင်းပါတယ်ဒါကပထမဆုံးအချိန်ကျူးလွန်တာမဟုတ်ဘဲနဲ့ဒါလူမဆန်တဲ့စစ်ကောင်စီဘက်ကကျူးလွန်ခဲ့တဲ့နိုင်ငံတကာရာဇဝတ်မှုတွေတဲကတစ်ခုဖြစ်ပါတယ
်ပြီးခဲ့တဲ့2022ခုနှစ်ဒီဇင်ဘာလတုန်းကလုံခြုံရေးကောင်စီကမြန်မာအရေးဖြည့်ရှင်းဖို့အတွက်ဆုံးဖြတ်ချက်အမှတ်2669ကိုမဲခွဲဆုံးဖြတ်အတည်ပြုခဲ့ပါတယ်ဒါပေမဲ့လည်းမြန်မာစစ်တပ်ဟာလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုအရေးမဆိုင်ပဲအကြမ်းဖက်မှုတွေကိုဆက်လက်ကျူးလွန်နေတာကြောင့်မြန်မာပြည်သူတွေကိုကယ်တင်နိုင်ဖို့အတွက်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ပြည်ပြတ်သားသားဆောင်ရွက်ကြဖို့ကိုလည်းမြန်မာအသံမကြီးဦးကျော်မိုးထွန်းကတောင်းဆိုလိုက်ပါတယ
် It's clearly violated the UN Security Council Resolution 2669 which demands
ဒါမြန်မာနိုင်ငံမှာအကြမ်းဖက်မှုအားလုံးကိုချက်ချင်းရပ်ဆိုင်းဖို့တောင်းဆိုထားတဲ့ကုလသမဂ္ဂလူညွေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ်2669ကိုပြည်ပြောင်းတင်းတင်းချူဖောက်လိုက်တာပါမြန်မာပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်တွေကိုကာကွယ်ဖို့မြန်မာစစ်တပ်ကကျူးလွန်ထားတဲ့ပြစ်မှုတွေပြစ်ဒဏ်မခံရဘဲလွတ်နေတာတွေကိုအဆုံးသတ်ဖို့နဲ့ဒေသတွင်းနောက်ထပ်မတည်ငြိမ်မှုတွေမဖြစ်အောင်ကာကွယ်ဖို့အတွက်ကျွန်တော်အနေနဲ့မြန်မာပြည်သူတွေကိုစားနိုင်ငံတကာအတိုင်းအဝန်းကိုအထူးသဖြင့်ကုလသမဂ္ဂလူညွေးကောင်စီကိုပြက်ပြက်သားသားဆောင်ရွက်ဖို့ထပ်ပြီးတော့တောင်းဆိုပါတယ
်ပစီကြီးကြီးရောပေါ်မှာမြန်မာစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အပေါ်အာဆီယံအနေနဲ့ပြင်းပြင်းထန်ထန်ရှုတ်ချတယ်လို့အာဆီယံရဲ့အလက်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကမနေ့ကခြေညာချက်ထုတ်ပြန်လိုက်တယ်လို့အမေရိကန်ဥရောပသမဂ္ဂပြင်သစ်ဂျာမနီနော်ဝေးစတဲ့နိုင်ငံတွေကလည်းပြင်းပြင်းထန်ထန်ဝေဖန်လိုက်ပြီးတော့တောင်းဝန်ရှိတဲ့သူတွေကိုအရေးယူဖို့တောင်းဆိုထားပါတယ်ခင်ဗျာ
ဒါကတော့ဗစီကြီးကျေးရွာမဟာစစ်ကောင်စီကလေကြောင်းကတိုက်ခိုက်ပြီးတဲ့နောက်ကုလသမဂ္ဂလူညွန့်ရေးကောင်စီအစည်းအဝေးအပြီးမှာကုလသမဂ္ဂမှပြောကြားခဲ့တာတွေနဲ့ပတ်သက်ပြီးတော့ကိုရန်နိုင်ငံကစူးစီးတင်ပြခဲ့တာပါဆက်လက်ပြီးတော့ခရင်ပြည်နယ်ဘက်ကအခြေအနေကိုတင်ပြလိုပါတယ်ခရင်ပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ခရင်မျိုးသားလူမျိုးရေးတပ် KNLA PDF ဖူးပေါင်းတပ်ဖွဲ့တွေတိုက်ပွဲတွေဆက်ဖြစ်နေပြီးတော့မြဝတီအတွင်းမဲကနယ်ကျွော်ဘက်မှာစစ်ကောင်စီနဲ့နယ်ကြားဆောင် BGF တပ်တွေကဧပြီလ12ရက်နေ့ကဝင်ရောက်ပြီးမီးရှို့တာတွေပြုလုပ်ခဲ့ကြောင်းဖျားကြောင်းပါဝင်နေဆယ်ကနန်းလောက်ပျက်စီးသွားတယ်လို့ဒေသခံတွေကပြောဆိုပါတယ်ဒီသတင်းကို VOA သတင်းတောက်မတ်အေးအေးမာကဆက်ပြောပြမှာပ
ါကရင်ပြည်နယ်မြဝတီခရိုင်အတွင်းကအတွင်းမဲကနယ်ကျေးရွာကိုဘတ်လ25ရက်နေ့နောက်ပိုင်းကစပြီးနေ့စဉ်နီးပါးလက်နက်ကြီးနဲ့ပစ်ခတ်တာညဘက်တွေမှာလည်းလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေကိုစစ်ကောင်စီတပ်တွေနဲ့နေစားဆောင်တပ်တွေကလုပ်ခဲ့ပါတယ်ဧပြီလ17ရက်နေ့နဲ့20ရက်နေ့မှာတော့စစ်ကောင်စီနဲ့နေစားဆောင်တပ်ပူးပေါင်းရင်ရင်စစ်ကြောင်းတွေကရွာသားနေအိမ်တွေကိုမီးရှို့ဖျက်ဆီးတာတွေကြောင့်အရက်သားတွေရဲ့နေအိမ်ဆယ်ကနန်းလောက်နဲ့ခရီးရန်ဖျားကြောင်းတစ်ခုလည်းမီးလောင်ပျက်စီးသွားခဲ့တယ်ဆိုပြီးနေဇက်ကပြည်သူတို့ကပြောပြပါတယ
်။ပြင်းမကနေပါမြောက်ဒီမြို့နယ်ပြင်းမကနေဘက်မှာကြေးရွာကိုဝင်ပြီးတော့ PGF PGF စစ်ကြောင်းတွေတုံးချောင်းတက်လာတယ်တက်လာပြီးတော့ခကြွားရွာတွေကိုဝင်ပြီးမီးရှို့တယ်ဖျားကြောင်းတွေလည်းပါသွားတယ်မှာ
ဟုတ်ကဲ
့အိမ်ကြီးက30လောက်တော့ပါသွားတာမကနေမှာအဲ့ဒီပြည်ရည်နေရဆိုပြီးတော့ပြည်ရွာဆိုပြီးတော့သူတို့ရွာဝင်စီးပြီးတော့မီးရှို့တာ ဟုတ်ကဲ့အဲ့နေကြောင်တက်ပြီးကြီးအဲ့ဒီသဘောချစ်သူအဖွဲ့လေးသူချစ်သူအဖွဲ့အမှတိုင်ရင်အဲ့စစ်တပ်နဲ့ပေါင်းပြီးတော့စစ်တပ်ကလည်းပါတယ်ဒီကြီးအဖွဲ့လည်းပါတယ်အဲ့လိုမျိုးနှစ်ဖက်ပေါင်းပြီးတော့သူတို့ဟိုစစ်ကြောင်ထိုးရမှာညာတိုင်းပြစ်တယ်ညာတိုင်းတဖုံဖုံတတိုင်းတိုင်းနဲ့ပြင့်နေတာပါဘယ်အားကြီးဘယ်အားကြီးပြင့်နေလဲဆိုတော့အဲ့တပတ်ကလည်းလမ်းပြင့်နေအလုံးကြီးနေတာပ
ါပြီးခဲ့တဲ့မတ်လ25ရက်နေ့ကနေစပြီးပူပေါင်းတက်ဖွဲ့တွေဘက်ကမြောက်ရီကုံသွေးရေးဆောင်ကိုတိုက်ခိုက်ပြီးကြတဲ့ကကုံသွေးရေးဆောင်ရဲ့အနောက်ဖက်မက္ကနယ်ရွာဘက်ကိုစစ်ကောင်စီကဇက်တိုက်လက်နက်ကြီးနဲ့ပစ်ခတ်နေတာကြောင့်ဒေသခံတွေဟာအခုချိန်ထိစစ်ဘေးရှောင်နေရတာပါအခုအခါမှာတော့အတွင်းမက္ကနယ်ခြေရွာအပါအဝင်အနီးတစ်ဝိုက်ကခြေရွာတွေကလူတွေအလုံးပေါင်းရင်စစ်ဘေးရှောင်သူ2000ကျော်လောက်ရှိလာပြီဖြစ်ပါတယ်မက္ကနယ်ခြေရွာသားကြီးပဲဆိုရင်လူဦးရေ1000ကျော်ရှိတယ်လို့လည်းဆိုပါတယ
်တခုကြတာဒီပုံကြောင်းတွေတော်တော်များများဝင်အောင်တက်ခုနေတာရှိတယ်ဟုတ်အဲ့ဒီရဘီနာပါဝင်ချင်းရွာတွေပါလဲမအဲ့ဒီရွာ1000ကျော်တော့ရှိတယ်။
မက္ကနယ်ကြောက်တောင်ရွာမြဝတီမြင်းနီကုန်းကရင်နှစ်တစ်ကူးကွင်းလေးခေကော်ယာယီစစ်ဆောင်စခန်းနဲ့တင်ငန်းညီနောင်ရွာတစ်ဖုန်ကြီးကျောင်းတွေဘက်ကိုလည်းစစ်ဆောင်နေရတယ်လို့တချို့လဲကြုံတိုးထီသွားပြီးနေထိုင်နေကြရပါတယ်။ဒီကနေ့တကြံအကျူနှစ်မှာလဲစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးချက် KNL PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်နေတယ်လို့စစ်ကောင်စီတပ်နဲ့ဒီကြီးတက်တွေကအာရှလမ်းမကြီးအတွင်းကွင်းကလေးမက္ကနယ်နေရာတွေဘက်ကိုစစ်ကြောင်းတွေထိုးလာပြီးတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်နှစ်ဖက်ထိခိုက်သေးဆုံးမှုတွေလည်းရှိနေတယ်ဆိုပြီးဒေသခံတွေကပြောပါတယ်ဒီသတင်းနဲ့ပတ်သက်လို့နှစ်ဖက်လုံးကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင
်ဒါကတော့ကရင်ပြည်နယ်မြဝတီဘက်ကတိုက်ပွဲအခြေအနေတွေကိုမအေးမှပြောပြသွားတာပါဆက်လက်ပြီးတော့ပြောပြပေးမယ်တင်ပြပေးမယ်အကြောင်းအရာကတော့ရွှေပြောင်းအလုပ်သမားတွေနဲ့ဆိုင်ပါတယ်မလေးရှားနဲ့စင်ကာပူမှာပါမစ်တဒန်တူဘိုလိုက်စင်ရမြန်မာအေဂျင်နစီလျှောက်ထားရမှာငွေကြေးလိမ်လည်လည်ဖျားမှုတွေရှိနေတဲ့ကြောင်းအလုံသမားရေးရအဖွဲ့အစည်းတွေက VOA ကိုပြောဆိုပါတယ်ဒါဟာ2021ခုနှစ်နောက်ပိုင်းမှာဒီနိုင်ငံတွေကိုအလုံရဖို့ထွက်လာကြတဲ့မြန်မာနိုင်ငံသားအများအပြားကြုံနေရတဲ့အခြေအနေတွေဖြစ်ကြောင်းအလုံသမားအဖွဲ့အစည်းတွေကပြောပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးကိုရဲမွန်ကဆက်ပြီးပြောပြပေးပါမယ
်မလေးရှားအစိုးရရဲ့နေထိုင်ခွင့်ပါမစ်ကိုလျှောက်ထားပေးနေတဲ့မြန်မာနိုင်ငံသားပိုင်လိုင်စင်ရအေဂျင့်ကုမ္ပဏီအချို့ဟာမြန်မာနိုင်ငံသားအများအပြားကိုပါမစ်တက်တက်မတိုးပေးပဲငွေကြေးလိမ်လည်လှည့်ဖျားနေကြောင်းအလုံသမားကြီးအဖွဲ့အစည်းအချို့ကပြောပါရယ်မြန်မာနိုင်ငံသားအချင်းချင်းလိမ်လည်မှုအတွက်ဒီကုမ္ပဏီတွေကိုအလုံသမားကြီးအဖွဲ့တွေကတရားစွဲဆိုမှုတွေရှိနေတာပါတချို့ကုမ္ပဏီတွေဟာအလုံသမားအမြောက်အများစီကနေမြန်မာငွေတန်ဖိုးနဲ့တိမ့်ထောင်ချီနီးပါးကိုလိမ်လည်ခဲ့ကြတာပါဒီလိုငွေကြေးလိမ်လည်ခံရတဲ့ကိစ္စတွေကိုမြန်မာတန်ယုံအပါအဝင်ဘယ်အဖွဲ့အစည်းကမှဖြစ်ရှင်းမပေးတာကြောင့်ငွေကြေးဆုံးရှုံးမှုတွေရှိနေကြောင်းမြန်မာရွှေ့ပြောင်းလုံသားများကော်မတီမလေးရှားရဲ့ဥက္ကဋ္ဌဒေါ်တူဇာမောင်က VOA ကိုပြောပါရယ
်မလေးရှားနိုင်ငံမှာရှိသောအေဂျင့်ကြီးများကတော့ဂုတ်သွေးဆုပ်တယ်ခေါင်းပုံဖြတ်တယ်ဆိုတော့မာဖီးယားဆန်ဆန်ပေါ့လက်ရှိမှာတော့အဲ့မစ္စတာမျိုးဆိုတဲ့လူကတော်တော်ဆိုးတာကျမရုံးကလူအယောက်20ဒီပါလောက်ကိုလိန်ထားတယ်ရှင့်တယောက်ကို360နဲ့တွက်ကြည့်လိုက်ရင်အယောက်20ဆိုရင်ဘလောက်လိန်ထားလဲဆိုတော့ဒါတွက်ကြည့်လို့ရတယ်ပေါ့နော်လွန်ခဲ့တဲ့2ရက်ကပဲအမှုကိုတေချာတီဆောက်ပြီးတော့ဒါမလေးရှားနိုင်ငံတီဆဲဥတွေကကျွန်မ yes scan report လုပ်ပေးခဲ့တာတွေရှိတယ်ရှိတော့အခုချိန်ထိတော့ပေါ့နော်သူကဒီနိုင်ငံရဲ့အမှုထဲမှာလိန်လည်မှုဖြစ်သူသွင်းထားတယ်ပေါ့နော
်အလားတူပဲစင်ကာပူနိုင်ငံမှာလည်းမြန်မာအေဂျင့်ကုမ္ပဏီတွေကငွေကြေးလိန်လည်နေကြပါတယ်ဒါအပြင်စင်ကာပူမှာအလုပ်ရမယ်ဆိုပြီးပြည်ရင်းကသူတွေကိုလိန်လည်ငွေတောင်းနေရတယ်လေပုံမှန်များပြားလာကြောင်းမြန်မာရွှေ့ပြောင်းလှုပ်သားများအဖွဲ့စင်ကာပူကဦးအေးငင်းက VOA ကိုပြောပါတယ်
။ဝါရီယာချင်းနေကြောင်းဝါဘီဘက်ကနေပြီးတော့သူ့ကိုထွက်လာခြင်းနဲ့သူအများကြီးရှိတယ်။အဲ့ဒီပုံမှာအေးရဲ့အခွင့်ကောင်းယူပြီးတော့သွားကြလာတော့အေးရဲ့မဟုတ်ဘဲနဲ့လည်းအေးရဲ့လို့လုပ်ပြီးတော့ဒီစင်ကာပူပတ်ဆိုင်ပြီးတော့ခေါ်ရဲအခုဘိုးကော်မလေးတယောက်တော့အဲ့လိုပဲသူစင်ကာပူက2006တောင်းနေတယ်ဒါပေမဲ့လည်းအတူတူပို့ပေးတယ်လေလမဘလောက်ကြီးဆိုးလဲတော့လေလမကံမလေလမအစ်ပို့ပေးပြီးတော့ဒီစက်တော်နေမှာလာမယ်ဆိုပြီးတော့အင်းကိုရောက်တဲ့ခါကျတော့ဟဲ့နင်းလေလမကအစ်မို့တူးဆိုတော့အဲ့ဒါနဲ့မျက်ရည်လေးနဲ့ပြန်ဟာသူ့လိုဆိုးသွား
ဒီပါရောက်မြန်မာနိုင်ငံသားတွေရဲ့ပြဿနာတွေနဲ့ပတ်သက်ပြီးတက်ဆိုင်ရာမြန်မာတန်ယုံတွေရဲ့ဖြည့်ရှင်းပေးမှုကြံ့ကြာရာတွေကိုအများစုကဝေဖန်နေကြပါတယ်မလေးရှားကမြန်မာတန်ယုံမှာနိုင်ငံကူးလက်မှတ်တက်တန်းတိုးတဲ့အခါမှာနောက်နှစ်2024အထိရချိန်ပေးရတွေကြောင့်မလေးရှားအစိုးရရဲ့ပါမစ်လျှောက်ထားဖို့ပါအခက်အခဲရှိနေကြတာပါမလေးရှားလူဝင်မှုကြီးကြပ်ရေးဌာနကတော့ RTK 2.0 လို့ခေါ်တဲ့ တရားဝင်နေထိုင်အလုပ်လုပ်ခွင့်ပိုင်းမဲ့ကိုနိုင်ငံခြားသားတွေအတွက်အခုနှစ်ဇန်နဝါရီလ28ရက်ကတည်းကစပြီးထုတ်ပေးနေပါတယ်။အခု2023ခုနှစ်ဒီဇင်ဘာလ31ရက်ကိုနောက်ဆုံးထားပြီးလျှောက်ထားကြဖို့လည်းတတိပေးထားပါတယ်ခင်ဗျာ။
ဒါကတော့မလေးရှားနဲ့စင်ကာပူမှာတွားရောက်လှုပ်လှုပ်ကန်တဲ့မြန်မာရွှေပြောင်းအလုပ်သမားတွေနဲ့ဆိုင်တဲ့သတင်းကိုကိုရဲမွန်ပြောပြသွားတာပါ။ဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတပုတ်ကိုတင်ပြပါအောင်မယ်။ COVID-19 ကာယရောဂါဒဏ်ကနေကမ္ဘာတဝန်းနှလန်းပြန်လည်ထူကာစားအခြေအနေမှာပဲဧပြီလ9ရက်နေ့မှာကြောက်ရောက်တဲ့ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကနေ့စဉ်ကျင်းပတဲ့ကျန်းမာရေးနေ့ပညာပေးအစီအစဉ်တွေအထိမ့်မှတ်ပွဲတွေကိုကျင်းပပါတယ်ကမ္ဘာနိုင်ငံကြီးရင်ဆိုင်နေရတဲ့ကျန်းမာရေးဆိုင်ရာစိန်ခေါ်မှုတွေအကြောင်း WHO ဌာနချုပ်ရုံးဆိုင်ရာဂျနီဗာကနေ VOA သတင်းတောက်လီဆာရှလိုင်းသတင်းပေးပို့ထားတာကိုတော့ကိုငိမ့်ချန်းအေးကပြောပြမှာပ
ါဒီနေ့ကမ္ဘာကျန်းမာရေးနေ့ဟာကမ္ဘာကျန်းမာရေးအဖွဲ့ WHO 85နှစ်ပြည့်နှစ်ပတ်လည်နဲ့လည်းတိုက်ဆိုင်နေတာပါလူသားသမိုင်းမှာအဆိုးဝါးဆုံးနဲ့အဖျက်စီးခံရဆုံးစစ်ပွဲဖြစ်သတ်မှတ်ကြတဲ့ဒုတိယကမ္ဘာစစ်ကြီးအပြီး1948ခုနှစ်ဧပြီ9ရက်နေ့မှာပုံမချန့်ခိုင်တန်ဆွမ်းတဲ့ကမ္ဘာကြီးကိုဖန်တီးဖို့WHO ကိုစတင်တည်ထောင်ခဲ့ပါတယ်။အခုစည်ရင်တွေ့ရောက်တဲ့အချိန်မှာ WHO အနေနဲ့ကမ္ဘာလူသားတွေရဲ့ကျန်းမာရေးအဆင့်မြင့်တင်နိုင်ရေးချမှတ်ထားတဲ့ရည်မှန်းချက်တွေပြည့်မီအောင်အတိုင်းအတာတစ်ခုထိဆောင်ရွက်နိုင်ခဲ့ပါတယ်။ကျန်းမာလိန်နှမျိုးစလုံးအတွက်ကမ္ဘာပြည်မြတ်တက်ဟာ46နှစ်ကနေ83နှစ်ထိတိုးလာခဲ့ပြီးကမ္ဘာအစင်းအဆုံးနိုင်ငံတွေမှာအကြီးမားဆုံးအကျိုးမြတ်တွေရခဲ့ပါတယ်။ကြောက်ရောဂါကိုအမြင့်ပြတ်ချိန်မုန်းနိုင်ခဲ့ပြီးပိုလီယိုရောဂါကလည်းအလုံးစုံပပျောက်နိုင်မှုကလက်တကမ်းပဲလိုပါတော့တယ်။ဒါပေမဲ့ဒီလိုတိုးတက်လာတဲ့အခြေအနေတွေဟာရာစုနှစ်အတွင်းအကြီးမားဆုံးကပ်ဘေးကြီးဖြစ်ခဲ့တဲ့ COVID-19 ကပ်ရောဂါကြောင့်အကုန်ရပ်တန့်သွားခဲ့ရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကပြောပါတယ
် And as COVID-19 has exposed so brutally the remain serious gaps in the world
ဒီရာစုနှစ်အတွင်းအဆိုးအဝါဆုံးကျန်းမာရေးပြဿနာဖြစ်တဲ့ COVID-19 ကူးစက်မှုကိုကမ္ဘာလုံးက3နှစ်ကြာလက်တွဲတိုက်ဖြတ်ခဲ့ရပါတယ်။ဒီခါမှာကမ္ဘာနိုင်ငံတွေကြာခရယောဂါတွေကာဝေးတိုက်ဖြတ်ရင်းမှာကြီးမားတဲ့ကွာဟချက်တွေရှိနေစေဆိုတာကိုတွေ့ရပါတယ်။ဒါကြောင့်ကမ္ဘာကြီးကအခုချိန်မှာ WHO ကိုအရင်ကထက်ပိုလိုအပ်နေတာပါလို့ WHO အကြီးအကဲ Tedros ကပြောသွားတာပါ။ကမ္ဘာတစ်ဝက်မှာ COVID-19 တန်ကြောင့်လူပေါင်း862တန်းကျော်ဖျားနာခဲ့ရပြီးလူ 6.8 တန်းကျော်သေဆုံးခဲ့ရတာပါ။တခါ COVID-19 အပါအဝင် Ebola, Marburg, SARS လို့ရောဂါအသစ်တွေနဲ့ဒီစတဲ့တခြားယောဂပိုးတွေပေါ်ပေါက်လာတာနဲ့အတူရှေ့လာမဲ့နှစ်တွေမှာလည်းစိန်ခေါ်မှုတွေကဆက်လက်ကြန့်ရှိနေသေးတယ်လို့ WHO ကသတိပေးပါတယ်။အရင်လကပဲ WHO ရဲ့အဖွဲ့ဝင်နိုင်ငံ194နိုင်ငံဟာအနာဂတ်မှာကူးစက်ယောဂအရေးပေါ်အခြေအနေတွေအတွက်ကြိုတင်ပြင်ဆင်ကာဝယ်ရေးကမ္ဘာလုံးဆိုင်ရာသဘောတူညီချက်ရနိုင်မှုညှိနှိုင်းမှုတွေစတင်ခဲ့ပါတယ်။ WHO ညွှန်ကြားမှုချုပ်ရဲ့အကြီးတန်းအကြံပေးဒေါက်တာ Bruce Aylward ကသဘောတူညီချက်တရတက်နိုင်သမျှမြန်မြန်ရဖို့ကအရေးကြီးတယ်လို့ပြောပါတယ
် And the world is at increasing risk of new pandemics emerging and I think the world everyone
ကဘာကြီးမှာကာယရောဂါအသစ်တွေပေါပေါလာမဲ့အနေနဲ့ပိုးများလာပါတယ်အားလုံးသဘောတူရေးနိုင်ငံရေးရတွန်းအားပေးဖို့လဲအာရုံစိုက်ရပါမယ်အနာဂတ်အတွက်ရောလက်ရှိမျိုးဆက်တွေပါအရေးကြီးပါတယ်ကာယရောဂါအတွက်အရင်တုန်းကပြင်ဆင်ခဲ့ထားတဲ့ပိုးပြီးပိုးခေါအောင်ကြိုတင်ပြင်ဆင်နိုင်ဖို့လိုပါတယ်အခုဆွေးနွေးနေတဲ့သဘောတူညီချက်နဲ့ဆိုရင်ပိုးခေါအောင်ပြင်ဆင်နိုင်မှာပါလို့ဒေါက်တာ Bruce Aylward ကပြောသွားတာပါ။ကာယရောဂါကာကွယ်ရေးသဘောတူညီချက်ကိုနိုင်ငံတွေကဆက်လက်ဆွေးနွေးညှိနှိုင်းနေပြီးရှစ်နှစ်ကမ္ဘာ့ကျန်းမာရေးညီလာခံမှာတင်ပြကစတင်အကောင့်ထဲပေါ်နိုင်မှု WHO တာဝန်ရှိသူတွေကမျှော်လင့်ထားပါတယ်။ဒီသဘောတူညီချက်ရဖို့အရေးကြီးပုံကို WHO အကြီးအကဲ Tedros ကထောက်ပြပြီးနိုင်ငံအလုံးထိတွေ့ဆက်ဆံမှုနဲ့ပူးပေါင်းဆောင်ရွက်မှုမရှိဘဲအနာဂတ်မှာကာယရောဂါတွေကိုဘယ်နိုင်ငံမှကာကွယ်နိုင်မှာမဟုတ်ဘူးလို့သတိပေးပါတယ်။ဒီပြိုင်တည်းမှာပဲ COVID-19 ကပ်ရောဂါမူလစတင်ဖြစ်ပေါ်ဖို့စစ်မြစ်နဲ့ပတ်သက်ပြီးသတင်းအချက်အလက်တွေမျှဝေဖို့တရုတ်ကိုဖိအားပေးနေကြောင်းနဲ့အချက်အလက်တွေကိုလက်လန်းမမီမရှိဘဲဟိုဒီဒီမှတ်စပြောလို့မရဘူးလို့ Tedros ကပြောပါတယ်။အခုသတင်းပတ်တွေမှာထုတ်ဝေတဲ့တရုတ်နိုင်ငံရဲ့လေးလာမှုတစ်ခုမှာတော့ဝူဟန်မြို့ကဈေးရုံသားစိန်၅စိန်တန်းမှာရောဂါပိုးကူးစက်ခံထားရတဲ့ Toyang Trade Center ကတဆင့်လူကိုသေစေတတ်တဲ့ virus ပိုးကူးစက်ခံရတာကာယောဂါကိုစတင်ဖြစ်ပေါ်စေတယ်ဆိုတော့တဲလွန်စားအချက်ကိုဖော်ပြထားပါတယ
်ဒါကတော့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းနဲ့ကမ္ဘာ့ကျန်းမာရေးအကြောင်းကိုကိုငိမ့်ချန်းအေးပြောပြသွားတာပါ VOA ရဲ့တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေတာပါမကြမီပဲအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပါအောင်မယ်
ဖျော်ရွှင်မြမဝိုင်းအစီအစဉ်ကတင်ဆက်ပေးနေတဲ့သတင်းတွေကိုအင်တာနက်ဆာမျက်နှာပေါ်မှာပို့ပြီးတော့အဆင်ပြေပြေကြည့်ရှုနိုင်မှုပြင်ဆင်နေတဲ့အတွက်ဖျော်ရွှင်မြမဝိုင်းရဲ့အင်တာနက်ဆာမျက်နှာ bambis.voanews.com ကိုတနင်္လာနေ့ဧပြီလ18ရက်နေ့မြန်မာစံတော်ချိန်နေ့လယ်12နာရီခွဲနဲ့2နာရီကြားယာယီဆိုင်းငံ့ထားမှာဖြစ်ပါတယ် VOA မြန်မာဝိုင်းရဲ့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ Facebook, Instagram, Twitter နဲ့ YouTube စာမျက်နှာတွေပေါ်မှာပုံမှန်အတိုင်းဆက်ပြီးတော့ထုတ်လွှင့်ပေးနေမှာပါဗီဒီယိုကိုကြည့်ရှုနားဆင်အားပေးကြရတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင
်မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တောက်ကြနေမနေ့ဖက်ရေဒီယိုအတန်လွင့်အစီအစဉ်တွေကိုတော့ line to meter 25 kHz 11113ည line to meter 40 kHz 9013ည line to meter 58 kHz 5805တို့ကနေထုတ်လွှင့်နေတာဖြစ်ပါတယ်ခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာရေးသုံးသပ်ချက်ဂျမားရေးအစီအစဉ်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပါမယ်ပထမအဦးဆုံးအနေနဲ့ကတော့ဦးအောင်ခင်တင်ဆက်တဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်တရုတ်မကြိုက်တဲ့ຫນွေဦးဒေါ်လာရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်ຫນွေဦးဒေါ်လာရေးအောင်မြင်ပြီး Federal Democracy ကျင့်သုံးပါကိုတရုတ်ကွန်မြူနစ်ကမလိုလားကြောင်းဦးအောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူပြောပြထားပါတယ်
ဒီမိုကရေစီကျင့်သုံးရေးအတွက်ဆင့်အာဏာရှင်ကိုတိုက်ဖြတ်နေတဲ့ຫນွေဦးတော်လှန်ရေးအောင်မြင်မှာကိုတရုတ်ကွန်မြူနီအစိုးရကမလိုလားဘူးလို့လေ့လာသူအတော်များများကယူဆပါတယ်။အကြောင်းကတော့ဗမာဆင့်အာဏာရှင်နဲ့ဆက်ဆံရတာတရုတ်ကွန်မြူနီအတွက်ပိုးပြီးအဆင်ပြေလို့ပါပဲ။1988လူတို့အုံကြွမှုကိုနှိမ်နှင်းချိန်ကစပြီးမြန်မာစစ်တပ်ဟာတရုတ်ကိုအားကိုးလာပါတယ်။ဒီအစိုးရကမှတရုတ်စီမံကိန်းကိုကန့်ကွက်မဲ့သူမရှိပါဘူး။အရတားတပိုင်းဦးသိန်းစင်အစိုးရကမှမြေဆုံစီမံကိန်းရပ်တန့်သွားပေမဲ့စစ်တပ်ဟာတရုတ်ကိုမီခိုနေတုန်းပဲလို့ပြောနိုင်ပါလေ။တိုင်းရင်းသားတပ်ဖွဲ့တွေစုပေါင်းပြီးစစ်ကောင်စီကိုတိုက်ခိုက်တာမျိုးတရုတ်ကမလိုလားပါဘူး။ဒါကြောင့်တရုတ်နဲ့မကင်းတဲ့တိုင်းရင်းသားတပ်ဖွဲ့တွေနေဦးတော်လာရေးမှမပါဖို့တရုတ်ကကြိုးပမ်းနေပါတယ်။မူဝါဒသုံးခုမှာအခြေခံပြီးတရုတ်ကမြန်မာပြည်နဲ့ဆက်ဆံပါတယ်။တရုတ်အာဏာရှင်စနစ်ကိုအကောင်းမြင်ရေးဟာပထမမူဝါဒဖြစ်ပါတယ်။ဒုတိယကတရုတ်ယင်းနှီးမြုပ်နှံမှုတိုးပွားရေးဖြစ်ပြီးတရုတ်ဆန့်ကျင်မှုအလုံးပျောက်ပြယ်ရေးဟာတတိယမူဝါဒဖြစ်ပါတယ်။ဒီမူဝါဒတွေကိုအကောင့်ထဲဖော်ရမှာစေအစိုးရခင်မှာပိုပြီးအောင်မြင်တယ်လို့ပြောနိုင်ပါတယ်။
တရုတ်မူဝါဒ3ရပ်ကိုအပြည့်အဝအကောင့်ထဲဖော်ပြနေသူကတော့စစ်ကောင်စီရဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုကိုလိုင်ဖြစ်ပါတယ်။ဒီပုဂ္ဂိုလ်ဟာဦးသိန်းစင်အစိုးရခင်မှနိုင်ငံရေးအကြံပေးအရာရှိချုပ်အဖြစ်ဆောင်ရွက်စဉ်ကတည်းကတရုတ်သမ္မတရှီကျင်းဖင်ကိုအမွှန်းတင်လာခဲ့သူဖြစ်ပါတယ်။တရုတ်နဲ့မြန်မာဟာတစ်တပင်တွေကပေါက်ဖွားလာသူတွေဖြစ်ကြောင်း2019စက်တင်ဘာ25ရက်နေ့ထုတ် China Report ASEAN စာဆောင်မှာဆောင်းပါးရေးသားခဲ့ပါတယ်။တရုတ်အာဏာရှင်ကိုကြီးညိုလွန်းတဲ့အတွက်ရှီကျင့်မြင်ရေးတဲ့တရုတ်ပြည်အုပ်ချုပ်ရေးကျန်းကိုမြန်မာဘာသာပြန်ဖို့ဆုံးဖြတ်ခဲ့တယ်လို့ဆိုပါတယ်။တရုတ်မြန်မာပညာရှင်တွေပါဝင်တဲ့ဘာသာပြန်အဖွဲ့ကို2016 AB မှာဖွဲ့စည်းပြီးအမှားယွင်းမရှိအောင်မြန်မာပြန်ခဲ့ကြပါတယ်။2018ဇူလိုင်လ9ရက်နေပြည်တော်မှာရှီကျင့်ဖင်ရဲ့တရုတ်ပြည်အုပ်ချုပ်ရေးကျန်းကိုမြန်မာဘာသာပြန်နဲ့ထုတ်ဝေခဲ့ပါတယ်။
တရုတ်မြန်မာပုံတိတ်လုပ်ငန်းတွေပူးပေါင်းထုတ်လုပ်တဲ့စာအုပ်ဖြစ်ပြီးတရုတ်စီကတင်ကန်းစာယူဖို့အလွန်လိုအပ်နေချိန်မှာထွက်လာတဲ့စာအုပ်ဖြစ်တယ်လို့ဦးကိုကိုလှိုင်ကဆိုပါတယ်။2019 AP လကအင်္ဂလိပ်ဘာသာထုတ်ရှီချင်းဖင်ရဲ့စာအုပ်ဒုတိယရွဲကိုရရှိတဲ့အတွက်တရုတ်မိတ်ဆွေတွေနဲ့အတူမြန်မာပြန်လုပ်ငန်းစရပြန်တယ်လို့ဆိုပါတယ်။တရုတ်ပြည်ကအဖွဲ့အစည်းအတော်များများနဲ့ဆက်သွယ်ပြီးနှစ်နိုင်ငံချစ်ကြည်ရေးကိုမြင့်တင်နိုင်ခဲ့ပါတယ်တဲ့မြန်မာစာသုံးတဲ့တရုတ်မီဒီယာတွေလည်းတိုးပွားလာပါတယ်ရှီချင်းဖင်ရဲ့2020မြန်မာခရီးကိုကမ်းချမအချိုးတူညီရင်းအကိုဆက်ဆံရေးဖြစ်ကြောင်းကွန်ရက်ပေါက်ပေါ်နဲ့ယူနန်ဂိတ်ဝေးစာဆောင်တွေမှာဖော်ပြပါတယ
်တရုတ်သမ္မတရှီချင်းဖင်ရဲ့မြန်မာပြည်နှစ်ရက်တာခရီးစဉ်ဟာဆွေမျိုးပေါက်ပေါ်ဖြစ်ုံသာမကပဲတူဦးတုံစင်းညီရင်းအကိုတွေဖြစ်ကြောင်းပြသလိုက်တာဖြစ်တယ်လို့စင်ဝါသတင်းဌာနမှဖော်ပြပါရယ်နေပြည်တော်ခီးစဉ်ပြီးတာနဲ့ယူနန်ပြည်နယ်ထန်ချုံမြို့နယ်ကစီမိုလာဝကြီးရွာကိုသွားခဲ့ပါရယ်ယူနန်ပြည်နယ်မှာတကယ့်ညီရင်အကိုဝလူမျိုး၄သိန်းကျော်နေထိုင်နေတဲ့အတွက်တရုတ်အတွက်အလွန်အရေးကြီးကြောင်းရှီချင်ဖင်ရဲ့ ဝါဂျေးရွာခီးကတက်တည်ပြနေပါတယ်။မော်စီတုံးရဲ့အဆိုအမိတ်တွေပါဝင်တဲ့စာအုပ်နီလေးကြောင့်1969မဆလာခေမြန်မာနိုင်ငံမှာတရုတ်ဆန့်ကျင်ရေးဖြစ်ပွားခဲ့ပါတယ်။ဆယ်နှစ်နှစ်ကြာတော့စေအစိုးရတက်လာလို့အပေခံဖြစ်သွားတဲ့အခါမှာတရုတ်အကူအညီနဲ့အာဏာသက်ဆက်လာတာနေပြည်တော်ခေတ်အထိရောက်လာတယ်လို့ပြောနိုင်ပါတယ
်။မိမိလွတ်လပ်ရေးကိုထိမ့်သိမ်းရင်အလင်းအမြန်တိုးတက်ဖွံ့ဖြိုးခြင်းနဲ့ဖွံ့ဖြိုးစားနိုင်ငံတွေကိုထွက်ပေါက်ပေးနိုင်အောင်တရုတ်ကတီးထွင်ကြံစည်ပေးရမယ်လို့ရှီကျင့်ဖင်ကမြင်ပါတယ်။ဒါပေမဲ့မြန်မာပြည်ကသဘောဝသယံဇာတတွေနဲ့မြေရှားတပ်တူတွေထုတ်ယူမှုကြောင့်ပျက်စီးသွားတဲ့အတိုင်းအတာကိုတော့တရုတ်ကရောမြန်မာစစ်တပ်ကရောသတိထားမိကြဖို့မရပါဘူး။အာဏာရှင်ကြီးစိုးတဲ့နေရာမှာသတင်းမီဒီယာလွတ်လပ်မှုစိတ်သုံးပြီးဖုံးတော်ပွဲအရေးအသားသာရှင်းတမ်းပါတယ်။မော်စီတုံးမြန်မာပြည်မှာမရနိုင်ခဲ့တဲ့ဖုံးတော်ပွဲကိုရှီကျင့်ဖင်ကရရှိသွားတယ်လို့ပြောနိုင်ပါတယ်။တရုတ်အစိုးရစာနယ်ဇင်းတွေဟာနိုင်ငံခြားမီဒီယာနဲ့အရာတန်းတွေကိုစီယုံသိမ်းသွင်းဖို့အထူးကြိုးပမ်းပါတယ်။တရုတ်ဝါဒဖြန့်လုပ်ငန်းပေါများတဲ့နိုင်ငံထဲမှာမြန်မာလည်းပါဝင်ပါတယ်။ပြန်ကြားရေးဝန်ကြီးဌာနမြန်မာအတ္တလန်နဲ့ရုပ်မြင်လန်ကြား SkyNet စတဲ့အဖွဲ့အစည်းတွေကရှီကျင့်ဖင်ရဲ့တရုတ်စီအုပ်ချုပ်ရေးကျန်းကိုမြန်မာပြည်မှာရုပ်ရှင်ပြနိုင်အောင်စီစဉ်ပေးကြပါတယ်။မြန်မာပြန်ကုန်အပိုင်း3ပိုင်းခွဲပြီး SkyNet နဲ့ MRTV မှာပြသသွားပါတယ်။ရှီကျင့်ဖင်ရဲ့ပုဂ္ဂပလမ်းကြောင်းစီမံကိန်းဟာတရုတ်ဥဆောင်မှုကိုလက်တွေ့အကောင့်ထဲပေါ်နေတာဖြစ်တယ်လို့မြင်ကြပါတယ်ခင်ဗျာ
။ဦးအောင်ခင်တင်ပြတဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့ကိုဝင်းမင်းတင်ပြတဲ့ကျမ်းမာရေးကဏ္ဍအစီအစဉ်ကိုတင်ဆက်ပါဦးမယ်။တကြံနှစ်ကူးချိန်ကစပြီးတော့အရက်လျှော့တောက်တင်ပုံကိုတင်ပြထားပါတယ်။မြန်မာနှစ်ကူးတကြံကြားရောက်လာချိန်မှာအရက်တောက်တုံမှုများရပြီးအသက်အန္တရာယ်ထိခိုက်မှုတွေတွေ့ကြုံရတဲ့အထိရှိတတ်ပါတယ်အခုလိုအချိန်မှာပဲအထူးသဖြင့်အသက်အရွယ်ရလာသူတွေအရက်ပိုလျှော့တောက်တင်တယ်လို့ကြမ်းကျင်သူတွေကဆိုပါတယ်အသက်အရွယ်ရလာသူတွေဘာကြောင့်အရက်ကိုပို့ပြီးတော့ထင်းထင်းတိမ့်တိမ့်တောက်တင်တာပါလဲဘလို့လျှော့တောက်ပါမလဲဒီအကြောင်းအရာတွေကို Brooklyn ဆေးဝန်ကအရက်နဲ့မူရစေးဌာနညွှန်ကြားရေးမှူးနဲ့အထွေထွေယောဂကုဌာနမှူးတမတော်ကြီးဒေါက်တာမြင့်နှင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြပေးထားပါတယ်
โอเคดร.မြင့်လွယ်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာတကြံနှစ်ခုချိန်တည်းအတူတွဲပါလာတတ်တဲ့အရက်တောက်သုံးမှုထိန်းသိမ်းသိမ်းဖြစ်နိုင်ရင်လည်းဒီလိုတောက်ဖို့ကအထူးသဖြင့်အသက်ရွယ်ရလာသူတွေမှာပိုအရေးကြီးတာကိုဒီနေ့အဓိကပြောမှာမို့ဘာကနေအဓိကဆရှင်းပြခြင်းလဲဆရာကြီ
းပထမဆုံးအနေနဲ့ BOA နားထောင်တဲ့ပရိသတ်တွေရောဗမာပြည်မှာရှိတဲ့လူတွေရောကျွန်တော် wish လုပ်ချင်တာကတော့ safe and happy new year ကျွန်တော်ဒီ safe ဆိုတဲ့စကားလုံးလေးကိုတောင်းထားတယ်ဘာဖြစ်လို့လဲဆိုတော့အားလုံးသိတဲ့အတိုင်းပဲတင်းကြံကဒီအရက်နဲ့မွေးဆေးဝါးနဲ့ကိုတွဲပြီးတော့လူငယ်တွေတို့ဖြင့်တက်ကြီးတဲ့လူတွေရောတွဲပြီးတော့တုံးတာကိုတွေ့ရတယ်အဲဒါကြောင့်မလို့ဆိုးကျိုးတွေအနေနဲ့ဒါကားအက္ဆီဒန့်တို့ရန်ဖြစ်တာတို့လူသတ်မှုတို့ဘာလို့ဖြစ်တယ်အဲ့ထက်မှမှဒီအသက်ကြီးတဲ့အုပ်စုကပို့ပြီးတော့ဗောနော်သူက serious medical problem တွေရှိတဲ့ကြောင့်မလို့သူကပို့ပြီးတော့vulnerable group ဗောဒါပို့ပြီးတော့ထိခိုက်ရှာနာမှုပို့ဖြစ်နိုင်တဲ့အုပ်စုတွေဖြစ်တော့ဗောဒါကြောင့်မလို့the elderly and alcohol abuse is very important
okay sir အဲ့တော့အသက်အရွယ်ကြီးတဲ့သူတွေမှာအရက်တောက်တာကိုအလွန်ကျွံမဖြစ်မိဘူးပေါ့ဆရာเนา
ะ yeah
ဘာကြောင့်အခုလို့အလွန်ကျွံမတောက်မိပဲနဲ့ဒီထိန်းထိန်းသိမ်းသိမ်းတောက်ဖို့ကပိုအရေးကြီးလာတာလဲဆရာကြီ
းအသက်ကြီးလာတဲ့အခါကျတော့လူငယ်တွေလိုမျိုးဒီသူတို့ရဲ့ခန္ဓာကိုယ်ကအသေးတို့ကြောက်ကတ်တို့နှလုံးတို့မာဆယ်တို့အကြောအရွတ်တွေကအုံနောက်တွေကငငယ်ကလူတွေလိုမတန်ပါတော့ဘူးသူတို့ကဒီအကြပောက်ရောက်လာတဲ့ခါကျတော့ငငယ်ကအရက်ကိုတစ်ခွက်နှစ်ခွက်သုံးခွက်လေးခွက်တောက်ရင်ဘာမှမဖြစ်ပေမဲ့အသက်ကြီးတဲ့ခါမှာအရက်တစ်ခွက်တောက်တာနဲ့နှစ်ခွက်တောက်တာနဲ့ဒီအကောရဲ့ဆိုးကျိုးကပိုပြီးတော့ပိုများနိုင်တဲ့သဘောရှိတယ်နောက်တစ်ခါအသက်ကြီးလာတဲ့ခါကျတော့အသေးပေါ့အဓိကအသေးပေါ့အရက်တောက်လိုက်တဲ့ခါကျတော့အသေးကနေပြီးတော့ခြေဖြတ်ရတယ်အသက်ကြီးလာတဲ့ခါကျတော့အသေးကတိတ်ပြီးတော့အလုံးမလို့တော့လုံးမလို့တဲ့ခါကျတော့တောက်လိုက်တဲ့အကောဟာခန္ဓာကိုယ်ထဲမှာပိုပြီးတော့ကြာကြာနေတယ်။ကြာကြာနေတဲ့ခါကျတော့အဲ့ဒီဟာ social effect ကပိုပြီးတော့ဖြစ်တယ်ပေါ့။ဒါပေမဲ့ at the same time မှာပဲတစ်ချိန်တည်းမှာပဲသူကလူတွေကထင်တာငါဟိုတုန်းကတော့သုံးပတ်တောက်နိုင်တယ် လေးဘက်တောက်နိုင်တယ်အခုလည်း၃ဘက်လေးဘက်တောက်မှာဘာမှဖြစ်ပါဘူးဆိုတော့အခုကသတိထားမှာကအတက်ကြီးလာတဲ့ခါမှာငယ်ငယ်ဝတော့မဟုတ်တော့ဘူးဆိုတော့နောက်တစ်ခုကတက်ကြီးတဲ့လူတွေမှာပို့ပြီးတော့ဒီငယ်တဲ့လူတွေဆောက်လို့ရှင်ယောဂအခန်းတွေကအကုန်ဖြစ်ပေါ်ဖြစ်လာတယ်သူကဟာနှလုံးယောဂါတို့ဒီဒမန်ရှာလို့ခေါ်တဲ့မှတ်ညာမကောင်းတဲ့ယောဂါတို့နောက်တစ်ခါကဒီအသေးယောဂါခင်းနီယောဂါဆုပ်ယောဂါအစုံလုံးသူကပို့ဖြစ်လာတယ်ဒီအရက်ကိုသူကပို့ပြီးတော့မခံနိုင်ဘူးဖြစ်လာတော့
ဟုတ်ကဲ့ဆရာကြီးနောက်ရောတက်ကြီးတွေဘာကြောင့်ပို့ထင်းထင်းတင်းတင်းတောက်တယ်လဲဆရာကြီ
းအတက်ကြီးတဲ့လူတွေမှာပို့ပြီးတော့ဖြစ်နိုင်တာကရေသိပ်မတောက်တဲ့ခါကျတော့ကျွန်တော်တို့ခေါ်တော့ဓာတ်စားရေချို့တယ်တော့ဗော dehydration ဖြစ်တယ်ပို့ပြီးတော့ဒီ negative ပုံမဆိုးရတဲ့ effect တွေပို့ပြီးတော့ရနိုင်တယ်အဲ especially ကဗမာပြည်မှာဆိုလို့ရှိရင်တော့အခုအချိန်ကအပူပြင်းတဲ့အချိန်ကြတာခါကျတော့အပြင်ကိုလည်းထွက်တဲ့ခါကျတော့ရေခန်းချောက်မှုဗော dehydration ရောပို့ဖြစ်တယ်ပို့ပြီးတော့ဒီဆိုးဆိုးဝါးနောက်ဆက်တွဲအဖက်တွေပိုဖြစ်နိုင်တယ်ဆိုတဲ့ဟာကိုသတိထားမိအောင်ပေါ့နောက်တစ်ခုကအသက်ကြီးလာတဲ့ခါကျတော့ပိုပြီးတော့တခြားလူတွေလည်းဆားလို့ရှိရင်ချော်လဲတာတို့အယိုးချိုးတာတို့ဘာလို့ပိုဖြစ်တတ်တယ်အရက်ကလည်းသူကချော်လဲတာတို့အယိုးချိုးတာတို့ဘာလို့ဖြစ်နိုင်တဲ့တောင်လို့သူကငကိုလေးကဖြစ်ပြီးသားဟာအရက်နဲ့တွဲလိုက်တဲ့ခါကျရင်ပိုပြီးတော့ဆိုးဆိုးဝါးဖြစ်နိုင်တယ်ဆိုတဲ့ဟာလည်းသတိထားဖို့လိုတယ်နောက်တစ်ခုကအရက်ကိုတောက်ပြီးတော့ဒီတခြားဒီဆေးတွေဘာတွေနဲ့တွဲတောက်တဲ့အခါမှာမေ့ပြီးတော့ aspiration တော့အဆုတ်သေးကိုအံဖက်ဝင်ပြီးတော့အံဖက်ဆိုပြီးတော့ဖြစ်တာတို့မူးမေ့လဲတာတို့ဒါပို့ပြီးတော့ဖြစ်နိုင်တယ်။နောက်တစ်ခုကတော့တိတဲ့အတိုင်းပဲအသက်ကြီးတဲ့လူတွေမှာဆေးဝါးတွေပုံမရရတယ်ငယ်တဲ့စားလို့ရှိရင်ဥပမာအနေနဲ့ဆိုလို့ရှိရင်သူက aspirin ဒီတိုင်းတောက်နေတဲ့လူတွေအရက်တောက်လို့ရှိရင်ပို့ပြီးတော့ဒီအစာရင်သာဖြစ်နိုင်တယ်ပို့ပြီးတော့ဒီအစာရင်လမ်းကြောင်းနဲ့တွေးကြောယူစိတ်မှုပိုဖြစ်နိုင်တယ်။နောက်တစ်ခုကအရက်နဲ့ဒီကျွန်တော်တို့ဗမာပြည်မှာခေါ်တော့ပါရာစီတမောပေါ့။ပါရာစီတမောကတွဲတောက်လို့ရှိရင်ဘာလဲအသေးကိုပိုပြီးတော့ထိနိုင်တယ်။အသေးရောကအခံရှိတဲ့လူတွေဆိုလို့ရှိရင်ပိုရှိုးရနိုင်တယ်။ဆိုတော့နောက်တစ်ခုကတချို့လူတွေကဒီအယ်ကိုဟောနဲ့စိတ်ငြိမ်ဆေးတို့အိတ်ဆေးတို့အဲ့ဒီဟာတွေကပိုထွဲပြီးတောက်လို့ရှိရင်သူကပိုပြီးတော့အန်ဒီယာပိုများတယ်။အသက်ရှူတာရပ်သွားတာဖြစ်နိုင်တယ်။အစာရင်အံဖက်ဆိုတာတွေဖြစ်နိုင်တယ်အဲ့ဒါတွေရဲ့အကြောင်းပို့ပြီးတော့ဒီအသက်ကြီးတဲ့လူတွေမှာပို့ပြီးတော့လူငယ်တွေထပ်ပို့ပြီးတော့အန္တရာယ်ရှိတယ်ဆိုတော့တွေ့ရတ
ယ်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပိုအန္တရာယ်ဖြစ်နိုင်တဲ့အသက်ကြီးတွေမှာပေါ့နော်ဘလောက်ပမာဏပဲဒီအန္တရာယ်ကိအောင်ပေါ့နော်ထိမ့်တောက်တင်တာကိုအတိအကျဆရာအကြံပြုလို့ရမလား
ဒီအနောက်တိုင်းနိုင်ငံမှာတော့တတ်မှတ်ချက်ရတော့မြို့သမီးဆိုလို့ရှိရင် one drink ဒါတစ်ပတ်ပေါ့ဘီယာဆိုပလင်းတစ်ပလင်းပေါ့ဝိုင်ဆိုလို့ရှိရင်တစ်ခွက်ပေါ့ဆိုတော့အမျိုးသမီးဆိုလို့ရှိရင်တစ်ရက်ကိုဒီလောက်ပဲတောက်တင်တယ်။ဒါအမျိုးသားဆိုလို့ရှိရင်တစ်ခွက်နဲ့နှစ်ခွက်ပေါ့။တစ်ပတ်ကနေနှစ်ပတ်သူကတစ်ပတ်လုံးအနေနဲ့ဆိုလို့ရှိရင်တော့ခုနှစ်ပတ်ထပ်ပို့ပြီးတော့ကြော်တင်မှုလို့ဒါအကျံပြုတာတယ်။ဒါကသူကနောက်တိုင်းနိုင်ငံတွေရဲ့ရင်ကျေးမှုရကြွက်ချက်ပြီးတော့လှုပ်ထားတာ။ဗမာပြည်မှာကြတော့တချို့လူတွေကအရက်ကိုတစ်ခါမှမတောက်ဘူးတဲ့လူတွေရှိတယ်။တချို့လူကတော့တောက်တဲ့လူရှိမှာပေါ့နော်။ဗမာပြည်မှာကြတော့အဲ့ဒီအတိုင်းကိုအတိအကျလိုက်တာပေါ့နည်းနည်းခက်တယ်ခက်တယ်ဆိုတော့တချို့ကြတော့တခါကြတော့ပြောရတာခက်တယ်ဘာဖြစ်လို့လဲဆိုတော့သူကတချို့လူကခန္ဓာကိုယ်ပမာဏကြီးတာသေးတာရှိတယ်တချို့လူကယောက်ျားမိန်းမတချို့လူကဒီ genetic နိုင်ငံကတောက်သလားမတောက်သလားနောက်ပြီးတော့ကိုယ့်ရဲ့ချမ်းမာရေးအခြေအနေနောက်ယောဂအခြေအနေအကုန်လုံးကိုခြုံငုံပြီးတော့ဆုံးဖြတ်တင်တယ်လို့ထင်တယ်ခေပြီးကိုကတခါမှမတောက်ဘူးချမ်းမာရေးလည်းမကောင်းဘူးနှလုံးယောဂရှိတယ်အသေးယောဂရှိတယ်နောက်ကန်ဆာရှိတယ်ဘာညာဆိုရင်တော့အရက်ကိုတော့နည်းနည်းတောက်ချင်ရင်တော့မှတော်တော်ကြီးကို short တောက်ပေါ့သူကဒီမှာပြောထားတဲ့တပတ်တောက်တင်တယ်ဆိုတော့တပတ်ထောက်တပတ်မဟုတ်ဘဲနဲ့ပတ်ဝတ်ပေါ့ဘီယာဆိုလို့ရှိရင်လည်းတပလင်းမဟုတ်ဘဲနဲ့ပလင်းတဝတ်ပေါ့ဝိုင်ဆိုလို့ရှိရင်လည်းတစ်ခွက်မဟုတ်ဘဲနဲ့ခွက်ဝတ်ပေါ့အဲ့လိုမျိုးတောက်တာပို့ပြီးတော့ကောင်းမယ်လို့ထင်တယ်နောက်တစ်ခုကအရက်တောက်တဲ့အချိန်မှာတော့ခေါင်းနာကတော့တခြားကြည့်ပေးမဲ့လူပေါ့သားသမီးတို့လည်းကောင်းသူညီကောင်မတော်တော့ကလောင်းအနားပါလေးရှိပေးလို့ရှိရင်တော့ပိုကောင်းမယ်လို့ထင်တယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာမြင့်မခင
်ဒါကတော့ကိုဝင်းမင်းအပတ်စဉ်တင်ပြတဲ့ဂျမားရဲ့အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအရက်နဲ့ဂျမားရဲ့အကြောင်းကိုဒီတစ်ပတ်မှာတင်ပြခဲ့တာပါအခုဆက်လက်ပြီးတော့တိုင်းရင်းသားဒေသတွေကအဖြစ်အပျက်တွေသတင်းအချက်အလက်တွေကိုစူးစီးတင်ပြပေးတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပါတော့မယ်။ Fever Wine Dot သားတွေကစူးစီးတိပြတ်တင်ဆက်ထားတာပါခင်ဗျာ။
စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမီပါနေဆက်ဒီသားတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကမ်ဘလူမျိုးနဲ့ပစီကြီးရွာကိုလေကြောင်းကနေပုံကျဲတိုက်ခိုက်မှုတွေကလေးငယ်တွေအပါဝင်လူအစုလိုက်ပြုံလိုက်တိုက်ဆုံမှုနဲ့ပတ်သက်ပြီးတော့စစ်တပ်က NUG ရုံးကိုတိုက်ခိုက်တာလို့ဝန်ခံလိုက်ပါတယ်။ထိုင်းမြန်မာနယ်စပ်ကော့ကရိတ်နဲ့မြောက်ရီမျိုးတို့မှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်နယ်စပ်ကုန်သွယ်ရေးလုံးဝရပ်တန့်သွားပြီးကုန်စည်နှုန်းတွေတက်လာနေတယ်လို့ကုန်သည်တွေကပြောပါတယ်။တရင်လွားရီတဲမှာတော့ဖလန်းမျိုးအနီးမှာရှိတဲ့စစ်ကောင်စီတပ်ရဲ့ Vascan တိမ့်ပိုက်ခံရပြီးနောက်စစ်တပ်ကလေကြောင်းကနေတံပြန်တိုက်ခိုက်မှုကြောင့်အရက်သားတွေတိုက်ဆုံခဲ့တဲ့အကြောင်းကိုနားဆင်ကြရမှာပ
ါကျမကနန်းဟောင်းမှာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါစကိုင်းနိုင်ကံဘလူမြို့နယ်ပစီကြီးရွာကိုစစ်တပ်ကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကလေးငယ်တွေအပါအဝင်လူ80ကျော်တေဆုံးခဲ့ပြီးဒဏ်ရာရရှိသူတွေလည်းအယောက်90နီးပါးရှိနေပါတယ်။ဧပြီလ17ရက်နေ့မှာပြည်သူ့လုံခြုံရေးအဖွဲ့ပလဖရုံးဖွင့်ပွဲကျင်းပနေချိန်လေရင်ကနေပုံကျဲခဲ့တာဖြစ်ပြီးစစ်တပ်ကတော့ NUG ရုံးကိုတိုက်ခိုက်တာလို့ဧပြီလ12ရက်နေ့ထုတ်နိုင်ငံပိုင်သတင်းစာတွေကနေဝန်ခံလိုက်ပါတယ်။ပုံကျဲခံရမှုကြောင့်တေဆုံးသွားတဲ့အလောင်းတွေကိုကောက်ပြီးမိတကြုံမှုပြုတ်လုနေချိန်စစ်တပ်ကလေကြောင်းကနေထပ်မံလာရောက်ပုံကျဲခဲ့လို့တေဆုံးထိခိုက်ဒဏ်ရာရမှုတွေထရှိခဲ့တယ်လို့မြေပြင်သတင်းရင်းမြစ်ကပြောပါတယ်
။ကချင်ပြည်နယ်ရွှေကိုမြို့နယ်ထဲကစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတာနှစ်ပတ်လောက်ရှိလာပြီးဖြစ်ပြီးစစ်တပ်ဘက်ကစစ်ကြောင်းမှုအပါအဝင်နှစ်ဖက်စလုံးမှာတေဆုံးမှုတွေရှိနေတယ်လို့ဒေသခံကကွယ်တပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။စစ်တပ်ဟာသူတို့ဘက်အထိနာပြီးနောက်တိုက်လေရင်နဲ့ရွာတွေထဲဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။လေရင်ကနေဘုံကျဲလို့နေအိမ်တွေထိမှန်ပျက်စီးခဲ့တယ်လို့မန်ဝုံကြီး၊စီမူကြီး၊စီတာ၊စီမူလေးမန်နာရွာတွေထဲကအိမ်တွေကိုလည်းမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံအမျိုးသမီးတစ်ယောက်ကပြောပါတယ်မလကုံကလေးကစီရီတင်းမာနေတဲ့ရွှေကိုမာတော့ခလာရ89ခလာရ10ကအင်အား60လောက်ပါတဲ့စစ်ကြောင်းအပြင်ဗမော်အခြေဆိုင်ခမာရ236ကအင်အား80ပါပူပေါင်းအဖွဲ့တို့နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA PDF ပူပေါင်းဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေပြီးရွာပေါင်း30လောက်ကပြည်သူတွေလည်းဘေးလွတ်ရာမှာထွက်ပြေးတိမ်းရှောင်နေကြရပါတယ်
မီဇိုရမ်ပြည်နယ်ချမ်ဖိုင်းခရိုင်အတွင်းမှာနေထိုင်ကြတဲ့မြန်မာစစ်ဘေးရှောင်ပြည်သူတွေအနေနဲ့နိုင်ငံသားစစ်စရေးကပ်ရမပုံတီနေကိုဧပြီလ15ရက်နေ့မတိုင်ခင်အနှံကြဖို့ခရိုင်အုပ်ချုပ်ရေးမှူးကအသိပေးထုတ်ပြန်လိုက်ပါတယ်စစ်ဘေးရှောင်တွေလိုက်နာရမယ့်စီမင်းစည်းကမ်းဥပဒေအချက်5ချက်ကိုထုတ်ပြန်ခဲ့ပြီးအဲ့ဒီထဲမှာဧပြီလ15ရက်နေ့မတိုင်ခင်ရက်ကြီးအဆင့်ဖွဲ့စည်းထားတဲ့စစ်ဘေးရှောင်ကော်မတီစီကိုမပုံတင်တွေအနှံရမယ်လို့ဖော်ပြထားပါတယ်မြန်မာစစ်ရှောင်တထောင်ကျော်ရှိတဲ့ကြံဖိုင်းမှာစစ်ရှောင်တွေမိမိသဘောနဲ့ပြောင်းရွှေ့နေထိုင်တာပြစ်မှုတစ်ခုခုကျူးလွန်တာမျိုးဖြစ်ရင်လွယ်လင့်တကူမထွက်ပြေးနိုင်အောင်နဲ့ပြစ်မှုကျူးလွန်သူတွေကိုဖမ်းဆီးအရေးယူမှုအပိုင်းမှာအထောက်ကူပြုဖို့ဒီလိုလုပ်တာဖြစ်တယ်လို့စစ်ရှောင်တွေကိုကူညီသူတချို့ကသုံးတက်ပါတယ်
ရှမ်းပြည်နယ်တောင်ပိုင်းလက်ချားမြို့မှာအခုပတ်အတွင်းရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS နဲ့ရှမ်းပြည်တူတေးရေးပါတီ SSPP တို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားလာနေပါတယ်။ဧပြီလ9ရက်နေ့ကလက်ချားမြို့စလိုင်းလွယ်ရွာနာမှာ10မိနစ်ခန့်အကြာပစ်ခတ်မှုဖြစ်ပွားခဲ့ပြီး SSPP တပ်သား3ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ RCSS တပ်သား1ယောက်သေဆုံးပြီး1ယောက်အဖမ်းခံရတယ်လို့မီပြင်းတည်င်းအရင်အမြစ်ကပြောပါတယ်ဧပြီလ17ရက်နေ့မှာတော့မလန်းရွာနာမှာထပ်မံတိုက်ပွဲဖြစ်ပွားခဲ့ရာမလန်းရွာအပါအဝင်ရွာ6ရွာကဒီသခန့်တွေလေချားမြုပ်တဲ့ကိုစစ်ပီးတိန့်ရှောင်လာခဲ့ကြတယ်လို့ဒီသခန့်တွေကပြောပါတယ
်ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်ကော့ကရိတ်နယ်မြဝတီမြို့နယ်တို့မှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်နှစ်နိုင်ငံကုန်သွယ်ရေးလုံးဝနီးပါးရပ်တန့်သွားခဲ့ရာကုန်စည်နှုန်းအဆက်မတန်မြင့်တက်လာနိုင်တယ်လို့နယ်စပ်ကုန်တယ်တွေကပြောပါတယ်ကုန်သွယ်ရေးအချက်အချာဖြစ်တဲ့မြဝတီကော့ကရိတ်အာရှလမ်းမကြီးတလျှောက်မှာမတ်လနောက်ဆုံးအပတ်ကစပြီးစစ်တပ်နဲ့ KNLA ပူးပေါင်းတပ်ဖွဲ့တို့အကြားတိုက်ပွဲတွေဖြစ်ပွားနေတယ်လို့စစ်တပ်ကလေကြောင်းကနေဧပြီလ12ရက်နေ့အထိပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။မြဝတီကနေထိုင်းနိုင်ငံထုတ်ကုန်ပစ္စည်းတွေဖြစ်တဲ့အခြေခံစားတောက်ကုန်၊ဆေးဝါး၊အလကုန်၊လူသုံးကုန်၊ဆောက်လုပ်ရေးကုန်ကြမ်းပစ္စည်းတွေကိုတင်သွင်းနေတာဖြစ်ပေမဲ့ မြဝတီကော့ကရိတ်အားရှလန်းကိုရောဧပြီလ9ရက်နေ့ကနေ21ရက်နေ့အထိအသုံးမပြုကြဖို့ဒေါ်လာရဲ့အင်အားစုတွေကထုတ်ပြန်ထားပါတယ်
။စစ်ကောင်စီရွေးကောက်ပွဲကော်မရှင်စီမှတ်ပုံမတင်ခဲ့တဲ့ရခိုင်ပြည်နယ်အခြေဆိုင်နိုင်ငံရေးပါတီယုံတချို့ကစိုင်းပုတ်တွေကိုဖြုတ်ချလိုက်ကြပြီဖြစ်တယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်။အစ်စ်ထုတ်ပြန်ခဲ့တဲ့ပါတီမှတ်ပုံတင်ဥပဒေတည်းအရငွေကြီးအခက်ခဲကြောင့်မှတ်ပုံမတင်ခဲ့တဲ့ကမန်တိုင်းရင်းသားပါတီကတာဝန်ရှိသူတွေကိုစစ်ထောက်လှမ်းရေးအဖွဲ့ကပါတီစိုင်းပုတ်ဖြုတ်ချဖို့ဖုန်းဆက်သတိပေးနေတဲ့အတွက်ဖြုတ်ချလိုက်ရတယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်။ဒိုင်းနဲ့လူမျိုးများတူးတက်ရေးပါတီကလည်းဘူတီတောင်မျိုးအမှတ်၄ရပ်ကွက်မှာဖွင့်လှစ်ထားတဲ့ပါတီယုံကစိုင်းပုတ်ကိုမတ်လ25ရက်နေ့ကဖြုတ်ချလိုက်ပြီဖြစ်တယ်လို့ပါတီဥက္ကဋ္ဌဖြစ်သူဦးအောင်ကျော်စောကပြောပါတယ်စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်စီမှတ်ပုံမတင်ခဲ့တဲ့ရခိုင်ပြည်နယ်ကနိုင်ငံရေးပါတီ၅ပါတီဖျက်သိမ်းလိုက်တယ်လို့မတ်လ28ရက်နေ့မှာထုတ်ပြန်ခဲ့ပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်သွားမှာပါချင်းပြည်နယ်ဖလန်းမြို့အနီးဘာကျေးရွာကစစ်ကောင်စီရဲ့တပ်စခန်းကိုချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ CNDF ကသိမ်းပိုက်ခဲ့ပြီးစစ်ကောင်စီဘက်ကအကြဆုံးများသလို၁၀ယောက်ထက်မနည်းကိုလည်းစစ်တုံးပန်းအဖြစ်ဖမ်းဆီးရမိခဲ့ပါတယ်။အဲဒီနောက်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရက်သားပြည်သူတွေသေဆုံးမှုတွေရှိနေတဲ့အကြောင်းကိုရောဘက်ကစူးစီးထားပါတယ်။
ဖလန်းမြို့နယ်ဆက်နမိုင်လောက်အကွာမှာရှိတဲ့ဗာကြီးရွာကစစ်ကောင်စီတပ်စခန်းကိုဧပြီလ10ရက်နေ့မနေ့9နာရီလောက်ကစပြီး CNDF ကအလစ်ငိုက်ဝင်ရောက်တိုက်ခိုက်ခဲ့ရာတနားခွဲကြော်ကြာအပြန်လှန်ပစ်ခတ်မှုအပြီးအဲ့ဒီတပ်စခန်းကိုသိမ်းပိုက်နိုင်ခဲ့ကြပါတယ်တိုက်ပွဲအတွဲမှာဗူကြီးတဦးအပါဝင်စစ်ကောင်စီတပ်သား14ယောက်တီဆုံးပြီးတော့17ယောက်ကိုစစ်တုံးပန်းအဖြစ်အရှင်ဖမ်းမိခဲ့တယ်လို့ချင်းမျိုးသားအဖွဲ့ချုပ် CNO CNDF ပြောရေးဆိုခွင့်ရှိသူစလိုက်ဂျုံငိုင်းကပြောပါတယ
်ဘတ်စကာကျွန်တော်တို့9နိုင်လောက်ကစပြတဲ့တနအီခွဲလောက်စက်တိုက်ပြတဲ့ပြပြတဲ့ချိန်မှာကျွန်တော်တို့ဘတ်စကန်ကိုသိမ်းမိတယ်ပေါ့စကောင်စီကအကြဆုံးတော်တော်များများရှိမယ်နောက်ပြီးတော့အရှင်ဖန်းစီရတာတွေလည်းရှိတယ်ပထမဖန်းတာ14ယောက်ဒါပေမဲ့အဲချိန်မှာတည်တာ3ယောက်ဆိုတော့17ယောက်ပဲကျင်မယ်လက်နဲ့တချို့သိမ်းစီရမိတာလည်းရှိတယ်ပေါ့နော
်ဗာကြီးဝါဟာကလေးဖလန်ကားလန်းပေါ်ကမဏိပူရာမြစ်ဘေးမှာတည်ရှိတဲ့ရွာတရွာဖြစ်ပြီးစစ်သား25ယောက်ဝန်းကျင်နဲ့စခန်းချတပ်ဆွဲထားတာပါဒီစခန်းစစ်သားတွေကခရီးသွားပြည်သူတွေကိုငွေကြေးကောက်ခံတာနဲ့ပြည်သူတွေကိုအနှောက်အယှက်ဖြစ်စေတာကြောင့်ဝင်ရောက်တိုက်ခိုက်ရတာလို့စလိုက်ဂျုံငိုင်းကဆက်ပြောပါတယ
်ဒီဘတ်စကန်ဆိုတာလည်းပြည်သူလူထုကိုတော်တော်နှောက်အယှက်ပေးတဲ့ဟာဖြစ်တယ်သူဘာဖြစ်လို့လဲဆိုတော့အမတင်းပတ်စံကောက်တာမျိုးတွေနောက်ပြီးတော့ဒီလမ်းမကြီးပေါ်မှာဖြစ်တဲ့အတွက်နှောက်အယှက်လည်းတော်တော်များများဖြစ်တယ်ပေါ့အဲ့ဒါကြောင့်လည်းကျွန်တော်တိုက်တာပါအ
ဲ့ဒီစခန်းသိန်းတိုက်ပွဲမှာစစ်ကောင်စီတပ်ဖွဲ့တွေစီကနေတနက်အလက်20ဂျီပေါက်58ခုဂျီစံ3500 60မမစိန်ပြောင်းအပါဝင်လက်နဲ့ခဲရန်အမြောက်အများသိမ်းစီရမိပြီးစခန်းကိုလည်းမီးရှို့ဖျက်ဆီးခဲ့ကြတယ်လို့ဆိုပါတယ်ဗားစခန်းသိန်းတိုက်ပွဲတဲ့ CNDF ရဲဘော်တယောက်နဲ့ဗားကြီးရွာကဒီတခန့်ရွာတကြီးတယောက်တေဆုံးခဲ့ပါတယ်ဗားစခန်းသိန်းတိုက်ပွဲမှာအထိနာခဲ့တဲ့စစ်တပ်ဟာလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဖလန်းကနေမိုင်20လောက်ဝေးတဲ့ဝေဘူးလာမြို့ငယ်လေးကအသက်12နှစ်အရွယ်ကလေးတဦးအပါအဝင်ပြည်သူ9ယောက်တေဆုံးခဲ့ရပါတယ်ခင်ဗျာ
ရှမ်းပြည်နယ်တောင်ပိုင်းညောင်ရွှေမြို့နယ်အင်းလေးကံမှာလုတ်တဲ့ရေပေါ်တကြံပွဲတော်ဟာစစ်ကောင်စီကိုထောက်ခံတဲ့လူနည်းစုကစီစဉ်ကျင်းပတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင့်ကိုတော့ကျွန်မအမြန်နေတင်ဆက်ထားပါတယ်။ရေပေါ်တကြံပွဲတော်ကိုအင်းလေးဒေသနန်းပတ်မြို့ရဲ့ရေပြင်ပေါ်မှာရှိတဲ့ခေဆန်းရင်ရေကစားမန်တပ်မှာဧပြီလ23ရက်နေ့ကနေ26ရက်နေ့အထိကျင်းပသွားမှာဖြစ်ပြီးဒီပွဲဟာကိုကျိုးစီးပွားကိုကြီးတဲ့လူနည်းစုနဲ့စစ်ကောင်စီကပေါင်းပြီးတော့လုပ်တာဖြစ်တယ်လို့ Justice Movement for Community အင်းလေးအဖွဲ့ကိုတီထောင်သူဒေါ်ယူလိုင်သိန်းကပြောပါတယ်
ဒီကိုကျိုးစည်းပွားကိုပဲကြည်တတ်တဲ့အင်းသားလူမျိုးစုနဲ့ဒီအကြံဖက်စစ်အုပ်စုတွေကပေါင်းပြီးတော့မှအာဒီလူမျိုးပွဲလုပ်တယ်လို့ကျွန်မမြင်နေပေါ့နော်ပြီးလို့ရှိရင်အင်းလေးမှာအပြန်အလှန်ပြစ်ခတ်မှုဖြစ်ပွားခဲ့တယ်။ဒါပေမဲ့အခုချိန်မှာကအင်းလေးတေသအရန်ရုံအေးချမ်းနေပြီးဟိုတည်ငြိမ်နေပြီးအရန်ရုံပြိုစရာကောင်းနေပြီးဆိုတဲ့ဟာမျိုးသမီးတက်ဖန်တီးနေတာပေါ့နော်။ဒါကဒီဟာရဲ့အကျိုးဆက်ကလူတွေရဲ့စိတ်ကိုအာရုံပြောင်းသွားအောင်လုပ်တာလည်းဖြစ်နိုင်တယ်။နောက်တစ်ခုကဒီတော်လှန်ရေးလုပ်နေတဲ့လူတွေအပြော့သွားအောင်လို့သူတို့ဒီလိုမျိုးအကွက်စင်ပြီးတော့မလုပ်ရင်တော့ကျွန်မမြင်နေပေါ့နော်။
ရေပေါ်တကြံပွဲတော်ကိုကျင်းပဖို့စီစဉ်နေတဲ့သူတွေကစစ်ကောင်စီလက်ဝေကန်အင်းအမျိုးသားဖွဲ့ချုပ်ပါတီခေဆန်းရင်ကြာပိုးချီနဲ့ရကန်းယုံစစ်ကောင်စီအမခံထောက်ခံတဲ့လုပ်ငန်းရှင်တွေကစီစဉ်ကျင်းပကြတာဖြစ်တယ်လို့ဆိုပါရီအင်းလေးဒေသအတွင်းမှာဖြစ်နေတဲ့အရက်သားတွေဖမ်းဆီးခံရမှုစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြကစစ်ရေးအခြေအနေတွေကြောင့်အင်းသားပြည်သူတွေကဒီပွဲကိုစိတ်ဝင်စားမှုမရှိကြသလိုသူတို့ကိုလည်းကိုစားမပြုတ်ဘူးလို့အင်းလေးဒေတာကအမျိုးသမီးတယောက်ကပြောပါတယ
်သူတို့ဟာသူတို့လောက်တာလေအာကျမတို့အင်းသားလူမျိုးကိုစားပြုတ်တယ်လို့တော့မထင်ဘူးပေါ့နော်ဟိုအတိမတ်လည်းမပြုတ်နိုင်ဘူးနောက်စက်တက်ပြီးတဲ့အယူရင်တော့ပဲကိုင်းငယ်အင်ပါတီကိုလည်းကျမတို့မထောက်ခံနိုင်ဘူးပေါ့အဲဘယ်သူမှလည်းတွားကြမှာမဟုတ်ဘူးလေနော်အဲသူတို့လူတစုနဲ့ပဲအချင်းရောလောက်သွားမဲ့သဘောတော့ရှိရပေါ့
ခေဆန်းရင်ရေကစားမန်းတပ်မှာ2019ခုနှစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရလက်ထက်တုန်းကလည်းမြန်မာနိုင်ငံရဲ့ပထမဆုံးရေပေါ်တကြံပွဲတော်အဖြစ်စီစီကားကားကျင်းပခဲ့ပြီးအင်းသားရိုးရာနှစ်ကြိမ်ရှိစုစွန်းလောင်းပွဲနဲ့ရေပေါ်စွန်းလန်စိန်လောင်းပွဲတွေကိုလည်းပူးတွဲကျင်းပခဲ့ကြပါရယ်ကိုဗစ်ကာလအပြင်စစ်အာဏာသိမ်းမှုကြောင့်ပွဲကျင်းပမှုတွေရပ်တန့်ခဲ့ရကနေအခု2023မှာကျင်းပဖို့အတွက်ပြန်လုပ်နေတဲ့အပေါ်ဒေသခံတွေအကြားဝေဖန်ပြောဆိုနေကြပါတယ်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။ကံဘလူမြို့နယ်ပစီကြီးရွာကိုလေကျောင်းကနေဘုံကျဲတက်ခိုက်ခဲ့တဲ့အတွက်ကလေးငယ်အပါအဝင်လူ80ကျော်သေဆုံးမှုနဲ့ပတ်သက်ပြီးစစ်တပ်က NUG ရုံးကိုတိုက်ခိုက်တာလို့ဝန်ခံလိုက်ပါတယ်။ထိုင်းမြန်မာနယ်စမြတ်ဝတီနယ်ကော့ကရိတ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နှစ်နိုင်ငံကုန်သွယ်ရေးလုံးဝနီးပါးရပ်တန့်သွားတယ်လို့နယ်စပ်ကုန်တွေကပြောပါတယ်။
တော်ရရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းတော့တွေကနေအပတ်စဉ်တက်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မအာဒီပ
ါ။ဒါကတော့တိုင်းရင်းသားဒေတာကအချက်အလက်အဖြစ်အပျက်တွေကိုစူးစီးတင်ပြပေးတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ Fever Wine တော်သားတွေကတင်ဆက်ထားတာပါ။VOA ရဲ့တောက်ကြနေမနေ့ပတ်အတန်လွင့်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပါအောင်မယ
်။စကိုင်းတိုင်းကမ်းလူမျိုးနဲ့ဗစီကြီးကျေးရွာမှာစစ်ကောင်စီရဲ့ April 17ရက်လေကြောင်းတိုက်ခိုက်မှုကြောင့်လူပေါင်း150ကျော်တေဆုံးရတဲ့အကြမ်းဖက်မှုဟာထိတ်လန့်စိုးရင်စရာကောင်းကြောင်းနဲ့ပြဒနာအားလုံးကိုငြင်းချမ်းစွာအပြေရှားကြဖို့အတွက်အိန္ဒိယအစိုးရကချက်သပရိနေမှာပန်ချလိုက်ပါတယ်။မြန်မာပြည်သူတွေကအိန္ဒိယရဲ့အိန္ဒိချင်းမိတ်ဆွေတွေဖြစ်တဲ့အတွက်ဘယ်အားလုံးကအကြမ်းဖက်မှုတွေရက်ဆက်ပြီးပြဒနာအားလုံးငြင်းချမ်းစွာပြေရှားကြဖို့အတွက်အိန္ဒိယကထပ်တလဲလဲတိုက်တွန်းနေကြောင်းအိန္ဒိယနိုင်ငံရဲ့ဌာနပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်တာဖြစ်ပါတယ်။ဒီတိုက်ခိုက်မှုကြောင့်တေဆုံးသူအရေအတွက်အတိအကျမသိရသေးပေမဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကတော့အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူပေါင်း165ယောက်တေဆုံးပြီးအယောက်30ကျော်ဒဏ်ရာရတယ်လို့ပြောပါတယ်။လူရန်နဲ့ချီတေဆုံးရတဲ့ဒီကံဘလူပစီကြီးချေရွာလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ကန့်ကွက်ရှုံချတဲ့အထက်မှာအာဆီယံအဖွဲ့ဝင်စင်ကာပူနိုင်ငံလည်းပါဝင်လာပါတယ်။အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့ဗေတိုက်ခိုက်မှုမျိုးကိုမဆိုရှုံချပစ်တင်ပြီးတော့ခွင့်လွှတ်နိုင်မှာမဟုတ်ဘူးလို့စင်ကာပူနိုင်ငံကြီးဝန်ကြီး Vivian Balakrishnan ကချက်ဒဘရီနဲ့မှာပြောပါတယ်။တရုတ်နိုင်ငံကိုရောက်နေတဲ့ဘရာဇီးသမ္မတလူလာဒယ်ဆီလ်ဗာဟာဘရာဇီးယားကမ္ဘာအခင်းကျင်းတွေကိုပြန်ရောက်လာပြီလို့ပြောပါတယ်။ဒါဟာဘရာဇီးနိုင်ငံကကုန်သွယ်ဆက်ဆံရေးပိုကားအားကောင်းလုပ်မှာနဲ့ယူကရိန်းငြိမ်းချမ်းရေးအတွက်ပံ့ပိုးလှုပ်ဆောင်မှုတွေကိုရည်ညွှန်းပြောဆိုလိုက်တာဖြစ်ပါတယ်။ဆာမျက်နှာရာနဲ့ချီတဲ့စစ်အမေရိကန်ထောက်လှမ်ရေးစင်စစ်တမ်းတွေပေါက်ကျမှုနဲ့မက်ဆာချူးဆက်အမျိုးသားအဆောင်တပ်ဖွဲ့လေးရက်ကအသက်21နှစ်အရွယ်ဒေါက်လက်စ်ဂျက်ဒေါက်လက်စ်တရှေယာကိုဂျက်ဒဘရင်းနဲ့မွန်လဘမှာဖမ်းဆီးလိုက်ပါတယ
်။သတင်းချင်းကျုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာ။ဒီကနေ့အတန်လွင့်အစီအစဉ်တွေကိုထုတ်လုပ်နိုင်မှုတာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကမတ်သိန်ကီထိုက်ဖြစ်ပါတယ်။အတန်ဖတ်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဒယ်ရက်စမစ်တို့ဖြစ်ပါတယ်။ VOA ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတူးတင်ပါတယ်။တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်။မြန်မာပြည်သူပြည်သားအပေါင်းလည်းဘေးအန္တရာယ်ဝေးကွာကြပါစေ။ကျွန်တော်ကအစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.